Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ16ရက်ပုတ်ထူးနေ့ညဖက်9:20နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာဝါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကီထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါ။အမေရိကန်ကာဝေးဝန်ကြီးအက်စကာတာဟာကြိုပြီးမကြေညာပဲအီရတ်မှာရောက်နေပါတယ်။ကနေဒါခရီးရန်ဖုန်းတော်ကြီးတစ်ပါးကိုမြောက်ကိုရီးယားကထောင်ဒဏ်တသက်ချလိုက်ပါတယ်။အင်တာနက်ကိုစီကံတတ်မှတ်ထင်ချိုရေးတက္ကပါလုံးပူပေါင်းဆောင်ရွက်ဖို့ကျုပ်သမ္မတကတောင်းဆိုပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။လာမယ့်အစိုးရတစ်ကောင်နိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာအစည်းအဝေးကိုလက်ရှိအစိုးရတာဝန်ရှိသူတွေနဲ့သောင်းဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့မကြခင်တင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့ဖာကန်ဒေတာကြောက်စိန်သူဖွဲ့ရဲ့လုပ်ငန်းတွေအင်အားအလုံးရင်သုံးပြီးလှုပ်ကင်လာတဲ့အပေါ်ဒေတာခန်တွေဆန္ဒပြတဲ့သတင်းနဲ့အတူမြန်မာအစိုးရနဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုလည်းကြားကြရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ခရစ်စမတ်သချင်းတပုတ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ပို့ထူးနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အစ္စလာမ်ဆွေးရောင်းအားရစဖွဲ့ကိုချင်မုန်းတာမှာအမေရိကန်ကလုံရွာကိုအထောက်အကူပို့ရလာဖို့ရည်ရွယ်ချက်နဲ့အမေရိကန်ကာဝေးဝန်ကြီးအက်စကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကျင်ကြပဲသွားပါတယ်။ IS အဆွေးရောင်းတွေကိုချင်မုန်းရေးအကဲဖြတ်ဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်အလက်တွေကိုရဖို့အတွက်ဝန်ကြီးကာတာဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေဆီလိုရေးမဖြစ်သေးပါဘူး။IS အစွန်ရောက်တွေဟာအီရတ်နိုင်ငံတွင်းအရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသကိုကြဲကြဲပြန့်ပြန့်ထိန်းချုပ်ထားစေပါ။ကာဝေးဝန်ကြီးကတာကတူရကီနိုင်ငံကိုသွားရင်းအီရတ်နိုင်ငံကိုခရီးတစ်ထောက်ဝင်တာပါ။တူရကီနဲ့ဆွေးနွေးတာမှာတော့အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကိုတူရကီလေကြောင်းနဲ့မြေပြင်ကနေအထောက်ပံ့နေပို့ပေးဖို့တူရကီခီးစဉ်တွင်ဝန်ကြီးကတာကတောင်းဆိုသလိုတူရကီကနေတဆင့်ဆီးရီးယားနိုင်ငံတွင်းကိုလက်နက်ကင်တိုက်ခိုက်ရေးသမားတွေမဝင်နိုင်အောင်နယ်စပ်လုံခြုံရေးကိုတူးမြှင့်ဖို့လည်းတိုက်တွန်းပြောဆိုပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးကြိုးစားနေသူဟီလာရီကလင်တန်ကသူမရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရင်မဟာဗျူဟာကိုမနေ့အင်္ဂါနေ့ကထုတ်ဖော်ပြောဆိုလိုက်ပြီးပြန်ဘက် Republican ကိုယ်စားလှယ်လောင်းတွေကိုဝေဖန်ထိုးနှက်လိုက်ပါတယ်။ပေါ်ပေါ်တန်တန်ကြွေးကြော်သံလောင်းနဲ့တော့မဟာဗျူဟာတစ်ခုအဖြစ်မတွတ်သွင်းကြပါနဲ့လို့ Mrs. Clinton က Minneapolis မြို့မှာပြောဆိုခဲ့ပါတယ်။လေလုံးထွားသူတွေနဲ့တူသန်တွေဟာစေဦးစီးချုပ်ဖြစ်ဖို့အရေးချင်းပြည်သူတွေမဟုတ်ဘူးလို့လည်း Mrs. Clinton ကပြောဆိုခဲ့ပါတယ်။ကနအရတစ်ခုလုံးဖြားထွက်သွားအောင်ဘုံနေခင်းပြစ်လိုက်မယ်လို့ချင်းချောက်ပြောဆိုတဲ့ Republican Party ပြိုင်ဘက် Ted Cruz ကိုလေလုံးထွားသူလို့ Mrs. Clinton ကရည်ညွှန်းခြင်းပုံရပါတယ်။တူတန်းလို့တုံ့နှုံပြောဆိုမှုကတော့ Muslim တွေကို American ပြည်တော်စုတွင်ဝင်ရောက်ခွင့်ပိတ်ပစ်ဖို့အဆိုပြုတဲ့ Republican ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ Donald Trump ကိုရည်ညွှန်းခြင်းပုံရပါတယ်။Minneapolis မြို့ဟာအမေရိကန်ပြည်ထောင်စုရဲ့မွတ်စလင်လူဦးရေအများဆုံးမြို့တစ်မြို့ဖြစ်ပြီးဆိုမာလီယာနိုင်ငံကရွှေ့ပြောင်းအခြေချတဲ့ထောင်ပေါင်းများစွာသောမွတ်စလင်တွေလည်းနေထိုင်နေကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမဟာဗျူဟာတဲမှာအစ္စလာမ်ရဲ့အစွန်းရောက် ISIS တို့လှုပ်ရှားရာဒေသတွင်ပြီးခဲ့တဲ့9နှစ်ကာလကရှိခဲ့ကြသူတွေရဲ့ပြည်ဝင်ခွင့်ရှောက်ထားမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အပါအဝင်ဗက်ပေါင်းစုံကလိဟင်းမှုမရှိစေဘဲအလုံးစုံပါဝင်ရပါမယ်လို့လည်း Hillary Clinton ကပြောဆိုထားပါတယ်ရှင်။
အီရတ်နိုင်ငံနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့ဇနာအီရတ်နိုင်ငံရဲ့တောင်ပိုင်းမှာအဖွဲလိုက်အမဲလိုက်နေကြတဲ့ကာတာနိုင်ငံသား26ယောက်ထဲမှာနေကိုတနသမားတွေကပြန်ပြေးဆွဲသွားတယ်လို့ယူရက်ရဲ့တပ်ဖွဲ့ကပြောပါတယ်။တနသမားတွေဟာဒါဇင်နဲ့ချီတဲ့ကားတွေနဲ့ရောက်လာပြီးအမဲလိုက်သမားတွေကိုသူတို့စခန်းချနေတဲ့နေရာကနေဒီကနေ့မှပြန်ပြေးဆွဲသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။အမဲလိုက်သမားတွေအတွက်လူညုံရင်းယူပေးနေတဲ့အီရတ်အရာရှိနှစ်ဦးလည်းဖမ်းခံရတယ်လို့ဆိုပါတယ်။ပင်လယ်ကွေ့နိုင်ငံတွေကချမ်းသာတဲ့အမဲလိုက်သူတွေဟာဒီလိုရာသီမျိုးမှာအီရတ်တောင်ပိုင်းကအဲ့ဒီဒေသကိုသွားပြီးအမဲလိုက်လို့ရှိပါတယ်။ပြန်ပြီးဆိုတဲ့လူရအတွက်ဘယ်သူကမှတော့သူတို့လက်ချက်လို့မကြင်ညာသေးပါဘူး။အဲ့ဒီဒေသအတွင်းမှာ IS အစွန်းရောက်လက်နက်ကင်တွေဟာရင်နန်းတွေနဲ့အုပ်စုလိုက်တွာလာလေးရှိတယ်လို့သိထားကြပါတယ်
။လီဗျားနိုင်ငံရဲ့ပြိုင်ဖက်အစိုးရအဖွဲ့ဝင်တွေကြောင့်ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးနိုင်ဖို့ခံမှန်ခဲ့ကြပေမဲ့လွှတ်တော်နှစ်ခုရဲ့ခေါင်းဆောင်တွေသဘောတူညီချက်ကိုအတိမပြုတာကြောင့်လက်မှတ်ရေးထိုးပွဲအခမ်းအနားကလာမယ့်ခြားသာပတေးနေ့အထိလောက်ဆုပ်ရနိုင်တယ်လို့အရာရှိတို့ကပြောပါတယ်။ ထရီပိုလီနဲ့ထိုးဘူးမြို့တွင်မှအစိုးရ၏အပြိုင်ဆိုင်ဖွဲ့စည်းခဲ့ခြင်းကစလို့အစိုးရနှစ်ဖွဲ့တို့ကလွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့အာဂူလာဆာလာနဲ့နူရီအဘူရှာမိန်တို့ပထမဆုံးအချိန်အဖြစ်မနေ့အင်္ဂါနေ့ကတွေ့ဆုံခဲ့ကြပါတယ်။လီဗျားနိုင်ငံအရေးကိုဖြည့်ရှင်းတာမှာပြင်ပကဖိအားတွေမပါဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်စလုံးတို့ကမှတ်ချက်ပြီးပြောဆိုပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်ခဲ့တဲ့လီဗျားခေါင်းဆောင်မိုမာဂရာဖီကို2011ခုနှစ်မှာယာရုကဖျောက်ချပြီးတဲ့နောက်ပိုင်းနိုင်ငံမတည်မငြိမ်အခြေအနေအဆုံးသတ်နိုင်ရည်ရွယ်ချက်နဲ့စင်မြိုင်အစိုးရနှစ်ရက်ကြာအကြိမ်ကြိမ်ဆွေးနွေးခဲ့ပြီးနောက်ပိုင်းကုလသမဂ္ဂဂျားဝင်ဆောင်ရွက်မှုနဲ့သဘောတူညီချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာကအသိအမှတ်ပြုထားတဲ့ထိုးဘရူအခြေစိုက်အစိုးရနဲ့ထရီပိုလီမှာအခြေစိုက်တဲ့အစ္စလာမစ်ကျောရောင်နောက်ခံအစိုးရတို့ကအဖွဲ့ဝင်တွေနဲ့ညီညွတ်တဲ့အစိုးရတဲ့တရက်ကိုရပ်ပေါင်း40အတွင်ဖွဲ့စည်းဖို့ကိုလည်းဒီသဘောတူညီချက်မှာပါရှိပါတယ
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ဗိုလ်ဒူးညဘက်တရနေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။ကနေဒါခရီးယံဖုန်တော်ကြီးတစ်ပါးကိုမြောက်ကိုရီးယားအမြင့်ဆုံးတရားရုံးကနေအလုတ်ကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။နိုင်ငံတော်ကိုဆန့်ကျင်တဲ့ယာဆွေးမှုဆိုတဲ့ဆွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာပါ။ဟျောင်ဆူးလင်းဟာသူ့ခရီးယံဖျားเจ้าရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတီထောင်ထားတဲ့လူနာပြုစုစောင့်ရှောက်ရေးဂေဟာနဲ့မိဘမဲ့ဂေဟာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်နေတဲ့အချိန်အဖမ်းခံရတာပါ။အသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံတော်ရွန်တိုမြို့က Light Korean Presbyterian ခရီးယံဖျားเจ้าရဲ့အကြီးအကဲဖုန်းတော်ကြီးဖြစ်ပါတယ်။နိုင်ငံတော်ကိုဆန့်ကျင်တဲ့ပြမှုတွေကိုသူကျူးလွန်ခဲ့တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံမှာရုပ်သံဌာနကနေတဆင့်ဇူလိုင်လမှာသူကဝန်ခံခဲ့ပါတယ်။မြောက်ကိုရီးယားမှာအဖမ်းခံရပြီးနောက်ပိုင်းမှာပြန်လွတ်လာတဲ့တခြားနိုင်ငံသားတွေကလည်းသူတို့ကိုအဲ့ဒီလိုပြောဆိုဝန်ခံခိုင်းတဲ့အကြောင်းပြောပြကြပါတယ်
။အမေရိကန်သမ္မတဘာရက်အိုဘားမားဟာအမေရိကန်နဲ့ကာလရှည်ကြာရန်ဘက်တီအခြားသမိုင်းဝင်တန်တမာရေးတိုးတက်ဖြစ်ထွန်းမှုတွေရခဲ့ပြီးမယ်လေ။သူ့ရဲ့ကျန်းတဲ့သမ္မတသက်တမ်းအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ရေးတိုးတက်မှုတစ်ခုခုရလာဖို့တော့ဖြစ်နိုင်ခြင်းမရှိလာပါဘူး။အိုဘားမားအစိုးရအဖွဲ့ရဲ့တန်တမာရေးဆိုင်ရာအထောက်လှုပ်ဆောင်ချက်ကြောင့်ကွန်မြူနီကျူးဘားနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့လမ်းပွင့်ခဲ့တယ်လို့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ရေးသဘောတူညီချက်တစ်ခုလည်းရခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအရှေ့မှာတော့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ရေးဆက်ဆက်ဆွေးနွေးပွဲတွေပြန်ဆဖို့ရာအလင်းစလိုလှုပ်ဖို့လိုအပ်တဲ့အရေးလက္ခဏာမျိုးအမေရိကန်ဘက်ကမပြဘဲဒဏ်ခတ်ပိတ်ဆို့တာတွေနဲ့အန်ဒီယမဖြစ်အောင်ထိန်းထားတဲ့မဟာဗျူဟာတွေပေါ်မှာပဲအထားလှုပ်ဆောင်နေတာပါ။အခုလက်ရှိမှာအမေရိကန်လွှတ်တော်အမတ်တွေကမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အရှေ့အလယ်ပိုင်းမှာ IS စစ်သွေးကြွတွေရဲ့ချင်းချောက်မှုတိုးလာတဲ့အပေါ်အာရုံစိုက်နေကြပြီးမြောက်ကိုရီးယားအရေးကင်တွယ်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းချာမှာနိုင်ငံရဲ့အရာဆန္ဒမရှိသလောက်ပဲလို့လေ့လာသူတွေကသုံးသပ်ပါတယ
်။တောင်ကျောက်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းတွေကိုအပြင်းထန်တိစောက်နေတာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအပေါ်တရုတ်တို့ကပို့ပြီးတော့ပြောလာနေတဲ့ကိစ္စနိုင်ငံတကာကအာရုံစိုက်လာပါတယ်။အမေရိကန်ပြည်ထောင်စုပစိဖိတ်ရေတပ်ဖွဲ့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီသတင်းပတ်ထဲမှာပဲတတိပေးစကားပြောခဲ့ပါသေးတယ်။နိုင်ငံတကာဥပဒေနဲ့အညီအဲ့ဒီကျွန်းတူတွေနားမှာလှုပ်ရှားသွားလာနေတဲ့သင်္ဘောတွေနဲ့လေယာဉ်တွေကိုအလွန်အကျွံတတိပေးတာတွေရှိနေပြီးဒါဟာကုသရေးဝန်ကြီးနဲ့စီးရေးဆိုင်ရာပုံမှန်လုပ်ငန်းတွေကိုချိန်ချောက်နေတယ်လို့ဗိုလ်ချုပ်ကြီး Swift ကပြောပါတယ်။လူလုကျွန်းတူတွေနား22ကီလိုမီတာအတွင်းကပ်လာတဲ့စစ်ဖက်နဲ့ပုဂ္ဂလိကလေယာဉ်နဲ့ရေယာဉ်တွေကိုမကြသေးခင်အချိန်တွေမှာကိုပဲတရုတ်စစ်ဖက်ကရေဒီယိုနဲ့အကြိမ်တော်များများတတိပေးခဲ့ပါတယ်။အရှင်တို့ကဖြေတိမ်ပိုင်းတန်တာကြောက်တန်းတွေနဲ့ကြောက်ဆောင်တွေခုနှစ်ခုထက်မနည်းပေါ်မှာတိဆောက်ရေးလုပ်ငန်းတွေကိုလည်းတရုတ်ကအလင်းအမြန်တိုးချဲ့လုပ်နေတာပါ။အဲ့ဒီအထက်ကတချို့ပေါ်မှာဆိုရင်စစ်ဖက်သုံးရင်တွေအစင်းအတက်လုတ်စိုက်ကတ်နိုင်တဲ့လေရင်ပြေးလန်းတွေနဲ့စိတ်ကန်းတွေတော့မှအခုရှိနေပါပြီ။လက်ရှိအခြေအနေပေါ်တာဝန်ရှိသူဟာတရုတ်နိုင်ငံလိုတော့ဟာဝေကျွန်းမှာလုပ်တဲ့ပူပေါင်းဆောင်ရွက်မဟာဗျူဟာဆိုင်ရာဆွေးနွေးပွဲတွင်ပြောတဲ့မင်ကွန်းထဲမှာဗိုလ်ချုပ်ကြီး Swift ကအမြင်နဲ့တကွထက်မပြောတော့ပါဘူး။ဒါပေမဲ့လည်းညံနမိတ်ပိုင်ဆိုင်တယ်လို့ပြောထားတာကိုတက်ရောက်အောင်လုပ်နေတဲ့ပုံကမျိုးဆက်ပေါင်းများစွာပင်လယ်ထဲမှာလုကန်ရှာဖွေစားတောက်နေတဲ့ငါးဖန်သမားတွေကိုကြောက်လန့်စေပြီးသူတို့ရဲ့အတံမူဝမ်းကြောင်းမှုအတွက်ချင်းချောက်မှုနဲ့ရင်ဆိုင်နေရတယ်လို့ဗိုလ်ချုပ်ကြီး Scott Swift ကပြောပါတယ
်။ Internet ကိုစီကံသတ်မှတ်ထင်းချုပ်ရေးတကဘာလုံးပူးပေါင်းဆောင်ရွက်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူရှန်းမြို့မှာကျင်းပနေတဲ့ကမ္ဘာ Internet ညီလာခံမှသမ္မတရှီကဒီကနေ့မှအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ အင်တာနက်ကိုစီမံအုပ်ချုပ်တဲ့စနစ်တရဖန်တီးရေးနိုင်ငံတိုင်းအတူတကွလှုပ်ဆောင်သင့်တယ်လို့သမရရှိကပြောပါတယ်။ဒီလိုလုပ်တဲ့အတွက်တခြားကိစ္စရအများအပြားအပြင်သတိနင်းပညာကိုလွှဲမှားတဲ့ရွယ်ချက်နဲ့အသုံးချတာကိုအဆုံးသတ်စေမယ်။စိုက်ဘာအင်တာနက်ကနေစောင့်ကြည့်ထောက်လန်းတာနဲ့ခိုးဝင်တာတွေကိုတားဆီးနိုင်မယ်။သူ့အဆိုအဖြစ်စိုက်ဘာအင်တာနက်မှာလက်နက်ပြိုင်ဆိုင်တာကိုနှိမ်နင်းနိုင်မယ်လို့မစ္စတာရှီကပြောပါတယ်။အမေရိကန်အခြေစိုက် Microsoft ကုမ္ပဏီနဲ့တရုတ်နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Baidu နဲ့ Alibaba တို့အပါအဝင်ကမ္ဘာအကြီးဆုံးနည်းပညာကုမ္ပဏီကြီးတွေကကိုယ်စားလှယ်ဓာစင်ပေါင်းများစွာအခုညီလာခံကိုတက်ရောက်နေပါတယ်။မဖွဲ့မရဖြစ်တယ်ဒါမှမဟုတ်အဖြစ်အမှောက်ဖြစ်တယ်လို့ယူဆတဲ့အင်တာနက် website တွေကိုတရုတ်နိုင်ငံမှာပိတ်ပင်ပြီးအင်တာနက်အသုံးပြုတာကိုတရုတ်ကွန်မြူနစ်ပါတီကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါတရုတ်အစိုးရရဲ့အခုတောင်းဆိုချက်ကိုငြင်းပယ်ချဖို့လူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ပြည်ပဆိုင်ရာလူငင်းချမ်းသာ권အဖွဲ့ AI ကနည်းပညာကုမ္ပဏီတွေကိုတောင်းဆိုနေပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆို권ကိုကန့်သတ်မဲ့လူ့ခွင့်ရေးချိုးဖောက်တာတွေပိုဆိုးလာစေမဲ့နည်းလမ်းတွေနဲ့တရုတ်အစိုးရဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးအပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ AI အဖွဲ့ကပြောပါတယ
်။လက်ရှိကုလသမဂ္ဂအတွင်းမှုချုပ်ဘန်ခီမွန်ရဲ့အတွင်းမှုချုပ်တက်တန်းဟာနောက်ဆုံးနှစ်ထဲရောက်လာပြီးမို့သူ့ကိုဆက်ခံမဲ့လူကိုကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့ကစရှာနေကြပါပြီ။အရေးချင်းပြည့်မီတဲ့ကုန်စည်လောင်းအမိစင်းတွေတင်သွင်းကြဖို့ကုလသမဂ္ဂထူထူညီလာခံတဘာပတိနဲ့လူမျိုးရေးကောင်စီဥက္ကဋ္ဌတို့ကအဖွဲ့ဝင်193နိုင်ငံစလုံးကိုပေးပို့တဲ့ပူးတွဲစာထဲမှာဖိတ်ခေါ်ထားပါတယ်။အတွင်းရမှုချုပ်တဲ့ရွေးချယ်ရေးလုပ်ငန်းကိုဒီစာနဲ့စတင်လိုက်တာဖြစ်ပြီးလက်ရှိအတွင်းရမှုချုပ်နဲ့သူ့အရင်ကအတွင်းရမှုချုပ်တွေရဲ့လုပ်ငန်းအပေါ်မှာအခြေတည်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်ထောင်စုသံမတ် Matthew Rycroft ကသတင်းတောက်တွေကိုပြောပါတယ်။ကိုယ်စားလှယ်လောင်းအမည်စင်းတွေကို2016ခုနှစ်မတ်လအကုန်ဒါမှမဟုတ် AP Lazada မှာရမယ်လို့မျှော်လင့်နေကြောင်းအထူးရင်းညီလာခံတဘာပတိ Morgan's Likertoft ကပြောပါတယ်။ကိုယ်စားလှယ်လောင်းအမည်စင်းတွေအပေါ်လိလသုံးသက်တာကိုလူညိုရေးကောင်စီကစူလင်လာမှာစတင်ပြီးကောင်စီကနေပြီးတော့ရွေးချယ်တာကိုစက်တင်ဘာလလောက်မှာအဖွဲ့ဝင်နိုင်ငံတွေကိုအကြံပြုတင်ပြမှာပါ။အရွေးခံရတဲ့အတွင်းမှုချုပ်တဲ့ဟာ2018ခုနှစ်ဇန်နဝါရီလမှာစပြီးတော့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။အရင်တုန်းကတော့အထူးသဖြင့်အမေရိကန်နဲ့ရုရှားတို့ပါဝင်တဲ့လူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဟာအထူးတင်ညီလာခံကနောက်ဆုံးအတည်ပြုပေးရေးကိုယ်စားလှယ်လောင်းတယောက်ကိုရွေးချယ်အကြံပြုတာမှာအားကောင်းတဲ့လွှမ်းမိုးမှုရှိခဲ့မှုပါတယ်။2016ခုနှစ်အတွက်ဒေါ်လာ 1.1 ထရီလီယံအစိုးရအသုံးစရိတ်အစီအစဉ်တရက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကစစ်ဆေးညှိနှိုင်းသူတွေရသွားကြပါပြီ။ဒီစီစဉ်ရစီးပွားရေးလုပ်ငန်းတွေနဲ့တတိပုဂ္ဂလတွေအတွက်အခွန်ရှော့ပေါ့ပေးထားတဲ့အစီအစဉ်တွေတက်တန်းထပ်တိုးသွားမှာပါ။အောက်လွတ်တော်ဥက္ကဋ္ဌဖောရိုင်ယန်ဦးဆောင်တဲ့စီဝေးကနေအင်္ဂါနေ့ညနှောင်းပိုင်းမှာထွက်လာကြပြီးတဲ့နောက်ကြီးမားတဲ့အသုံးစိတ်ဆန်ရာဥပဒေမူကြမ်းပါပြဋ္ဌာန်းချက်တွေကိုလွှတ်တော်အမတ်တွေကထုတ်ပြောကြတာပါခင်ဗျာ
။ပို့ထုံးတဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုချကျော်သိန်းနဲ့မသိင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်။လက်မဲ့အစိုးရတစ်ကိုနိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုလက်ရှိအစိုးရတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီတာဝန်ရှိသူတို့ပထမဆုံးအကြိမ်ဖြစ်နေပြည်တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရေးမှာဒီမိုကရေစီလမ်းကြောင်းအတွက်အေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းရေးလုပ်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်တဲ့အတွက်အကုန်ယူစရာကောင်းတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။ဒေါက်ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမရဦးသိန်းစိန်စိုးရဖွဲ့တာဝန်ရှိသူတွေဟာနေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံတော်အကြီးအကဲတာဝန်နဲ့စိုးရဖွဲ့တာဝန်တွေစနစ်ကျလွှဲပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်ပြည်သူ့လွှတ်တော်ဝင်အတွင်းမှာပြုလုပ်ခဲ့တဲ့ညီနိုင်စည်းဝေးပွဲနဲ့ပတ်သက်ပြီးတော့သမရယုံညွန်ကြားရေးမှူးဦးစော်ထေးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ကျွန်တော်တို့ဟိုပြည်သူ့လွှတ်တော်ပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ဒီနေ့ရဲ့ကောမဒီပေါ့အဆောင်မှအိုင်တွဲမှာအဲကျွန်တော်တို့နိုင်ငံတော်ကြီးကတာဝန်နဲ့အစိုးရဖွဲ့တာဝန်လက်ပြောင်းညီနိုင်ရေးဆိုင်အစည်းအဝေးပေါ့အဲ့ဒါနေ့လယ်ပိုင်းမှာလုပ်တယ်လုပ်တဲ့ဟာကိုအစည်းအဝေးကိုအတော်ဆန်းစုကြည်ဦးစီးပြီးလုပ်တယ်ပေါ့ကျွန်တော်တို့အစိုးရဘက်ကတော့ဦးရထွတ်ရဲကျွန်တော်တို့ဘက်ကတွညွန်ချုပ်ဦးမောင်အောင်ရဲကျန်တော်ရဲ၃ယောက်တည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကဦးဝင်းအောင်ဦးဝင်းထိန်ရဲဒေါက်တာမျိုးအောင်ရဲဒေါက်တာအောင်ပြည်ရဲတည်းတယ်အစည်းအဝေးနဲ့ပတ်သက်လို့အနည်းချုပ်ပြောရရင်တော့တာဝန်လွှဲပြောင်းလာမှာအစီအစဉ်ချောဝေ့စေဖို့နှစ်ဖက်ပေါ့ဦးအောင်ဆောင်ရမယ့်လုပ်ငန်းစဉ်တွေအသေးစိတ်ကိုဆွေးနွေးခဲ့ကြတယ်ဟုတ
်အစိုးရတာဝန်တွေလွှဲပြောင်းလာမှာအစီအစဉ်ချောဝေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီမဲ့လဲထုတ်ဖော်ပြောဆိုဖို့သူကညှင်းဆိုခဲ့ပါတယ် မြန်မာနိုင်ငံရေးသမိုင်းမှာအစိုးရတရက်ကနေနောက်တက်လာမဲ့အစိုးရတရက်ကိုငင်းငင်းချမ်းချမ်းနဲ့အစိုးရတာဝန်တွေလွှဲပြောင်းဖို့လှုပ်တာဟာဒါဟာပထမအဦးဆုံးအကြိမ်ဖြစ်ပြီးဂုံယူစရာကောင်းတဲ့ကိစ္စရဲ့ဖြစ်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်ဒီနေ့ပထမအဦးဆုံးညင်ပြတာပါဒေါက်ဆန်းစုကြည်ကတော့ဒီမြန်မာနိုင်ငံရေးမှာဒီပထမအဦးဆုံးကြည်ဒီစီးနေတဲ့ငန်းရောက်တဲ့အနာဂတ်ကြောင့်သုဒ္ဓဟာလက်တော်ကြီးဖြစ်တဲ့ကြံမလို့ဒါဘုံညကောင်းတဲ့အကြောင်းနောက်ပြီးတော့မှနှစ်ပတ်လုံးတက်ကြတယ်ဒီဒီလေးလေဒီဒီခင်မင်းကြီးချက်ကပြည်နေမယ်ဆိုတော့ညနေကျညဒီရတိပြောသွားတာပေါ့ဟောရောအားပေးပါတော့ကျွန်တော်တို့ကြတော့လေညီခမ်းရတယ်ဘယ်လိုပြောင်းလဲဘယ်လိုပြောင်းလဲဘယ်လိုလက်ခံမယ်ဘာညာအဲ့ဒါမျိုးကျွန်တော်တို့အသေးသေးဆွေးနွေးတယ်ဒါပေမဲ့အသေးသေးဆွေးနွေးတော့ခုတော့ပြောလို့ဖြစ်သေးဘူ
းဒါပြင်တစ်ဖက်ဆက်လက်ဆွေးနွေးကြမယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝန်ထင်ကအခုလိုဆက်ပြောပါတယ
်ဆိုတော့တစ်ပတ်မှ၄ရက်လောက်တော့အများဆုံးပြည့်ပြီးတော့တော့ကြမယ်ဆိုတော့ကျွန်တော်ဒီတိုင်းနေနေရပါတယ်အဲဘာကလည်းပါမယ်ဦးရထုံးကလည်းဦးရထုံးပါမယ်သူကခုကြည့်တယ်လို့နောက်တယောက်ပါအောင်မယ်သူစပုတ်ကူရှိတော့ကျွန်တော်ရှိရလေဟိုအထောက်အပံ့ဖက်မှာဒေါက်တာနိုင်ပါမယ်ပုဂ္ဂိုလ်မင်းလေးပါမယ်နောက်ကိုကျော်ဒီကပါမယ်နောက်စေလေးခန်းပါမယ်
ပြည်ထောင်စုမှာရှင်းနေကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်နေရာအများစုကိုအနိုင်ရရှိပြီးတဲ့နောက်အစိုးရအသစ်ဖွဲ့ဖို့ဖြစ်လာခဲ့တာဖြစ်ပါတယ်။လာမယ့်2016မတ်လအခုံမှာတော့လက်ရှိသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းကုံဆုံးမှာဖြစ်ပြီးတော့အဲ့ဒီနောက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအသစ်တက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်မင်းမြန်တင်ပြသွားပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေပို့ထုံးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံရေးဆွေးနွေးပွဲတရက်ကိုလာမယ့် January လပထမပတ်မှာကျင်းပနိုင်ဖို့သမ္မတဦးသိန်းစိန်ကဒီကနေ့ပြောဆိုသွားပါတယ်။သမ္မတဦးသိန်းစိန်ထံဒီကနေ့ပေးအပ်ခဲ့တဲ့အာဏာပိုင်အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့နိုင်ငံရေးပါတီတွေကြားသဘောတူထားတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကတိုင်းရင်းသားပဋိပက္ခတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ပြီလားဆိုတာနဲ့လာမယ့်အစိုးရတစ်ကလက်ခံနိုင်မယ့်အလားအလာတွေကိုမှတ်သိနေထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာအစိုးရနဲ့အပြစ်ခတ်ရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားရရှိထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်ဆဲရေးသဘောတူစာချုပ်အရရေးဆွဲသဘောတူခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုဒီကနေ့မှသမ္မတဦးသိန်းစိန်ကိုပေးအပ်ခဲ့ကြပါတယ်။ကိုစားပြုဖွဲ့တွေကပါဝင်ဆွေးနွေးသူပေါင်းရာနဲ့ချီတက်ရောက်မဲ့နိုင်ငံရေးဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလပထမပတ်မှာစတင်ဖို့သမ္မတဦးသိန်းစိန်ကပြောဆိုခဲ့တယ်လို့အပြစ်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
။ဒီနေ့သမ္မတရဲ့မိခွန်ရတာတော့နေ့တော့မတတ်မှပြင်မယ်ဇန်နဝါရီလပထမပတ်မှာစနိုင်အောင်ညွှန်ကြားလိုက်ပါတယ်သမ္မတရဲ့မိခွန်မှညွှန်ကြားချက်ကတော့ဇန်နဝါရီပထမပတ်လို့ဆိုတဲ့အတွက်ပထမပတ်ဆိုတာတော့ကျွန်တော်တို့တရက်ကနေ9ရက်ပေါ့ဗျာအခုကြားမှလည်းဖြစ်တော့ဖြစ်နိုင်တဲ့ဒီနည်းနည်းရှိရွေးရှာသွားမယ်ဆိုလည်းပဲဒုတိယပတ်တည်းရောက်နိုင်တာပေါ့ဒါမဲ့ဥတီမှန်ကြတော့ပထမပါလို့သမ္မတရရနည်းလမ်းညွှန်ပါတယ်ခင်ဗ
ျရွေးကောက်ပွဲပြီးအစိုးရတဲ့အပြောင်းလဲကာလမှာစတင်မဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဖွဲ့စည်းမဲ့အစိုးရတဲ့ကဘလောက်အထိလက်ခံနိုင်မလဲဆိုတာကိုတော့နိုင်ငံရေးမှူးပေါင်းကိုပါဝင်ဆွေးနွေးခဲ့တဲ့ပါတီဗဟိုအလုပ်အမှုဆောင်ဦးညံဝင်းကအခုလိုပြောပါတယ
်အစိုးရနဲ့ဖွဲ့ပြီးတဲ့ကအကြောင်းအရာပေါ်မှာမူတည်ပြီးတော့အမှုရင်ကြောင်းလဲမှုကရှိကောင်းရှိမှာပေါ့မရှိဘဲနဲ့လည်းဖြစ်ပြင်ပြမယ်ကြိုတင်ပြီးကျွန်တော်ပြောလို့မရပါဘူးသုံးစားတိုင်းမှာဘယ်အလုံးစုံတော့တင်ရမလဲသို့တော့ကျွန်တော်တို့အစုအဖွဲ့နဲ့နော်လူအများနဲ့လုပ်တယ်ဆိုတာအပြင်းရှော့တင်တယ်လို့ရှိရတာလေလက်ခံသေးတဲ့ဟာမကြိုက်လက်လက်ခံသေးတဲ့ဟာလက်ခံပေးအောင်ဒါကိုကြီးရောမဟုတ်သူ့ဘက်ကလည်းဒီလိုပဲလေဒီကဘာဝအတိုင်းသွားနေတော့အလုံးစုံဆိုတဲ့အာဟုကျွန်တော်ပြောလို့မရပါဘူးခင်ဗျာ
လက်ရှိအစိုးရရဲ့လက်ချံသက်တမ်း3လလောက်အတွင်းတိုင်းရင်းသားလက်နက်ကိုင်တို့နဲ့နိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲမူပေါင်းတရက်ကိုခက်မြန်မြန်သဘောတူလိုက်ကြတာဖြစ်ပြီးပြုပြင်ပြောင်းလဲစရာတွေတော့ရှိနေသေးတယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်အခုလောက်တဲ့မူပေါင်းကကျွန်တော်ဆက်ကူးမကူးကာလမူပေါင်းလို့ခေါ်ရကြဆက်ကူးမကူးကာလမူပေါင်းရဲ့အခြေအနေကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲလို့အခင်းချင်းကအဖွင့်ဘာပေါ်မျိုးဖြစ်သွားနိုင်လဲနိုင်ငံရေးဆွေးနွေးပွဲဖွင့်ပွဲပေါ့စတဲ့ဖွင့်နေကြအောင်အေရီယာနောက်ပိုင်းမှာအသေးစိတ်လှုပ်ရှားရှိကြအောင်နောက်ကနိုင်ငံရေးဆွေးနွေးပွဲအဖြစ်မျိုးဆင်းလှုပ်သွားနေမှာပါသွားဖို့ပေါ့ပြီးလို့ရှိရင်တော့နောက်ပြတ်မဲ့အစိုးရကလည်းဒီနိုင်ငံရေးဆွေးနွေးပွဲဆက်လက်တည်ဆောင်သွားမယ်တာဝန်ရှိတော့ဒီမူပေါင်းက င်းကျပ်တဲ့ပုံစံမဟုတ်ဘဲနဲ့ဒီကြောင်းလည်းပြင်းလည်းပုံစံမျိုးကိုလောက်ထားတဲ့ခါကျတော့နောက်ဆိုရတာလည်းပဲသူနိုင်ရဲ့သူနေဖို့ဆက်ပယ်တဲ့ချိန်မှာဒီမျိုးပေါင်းနဲ့အပတ်ပြီးတော့နည်းနည်းလေးကတိကောင်းဖြစ်တဲ့အားလေးရှိရင်တော့ပြုလင်းပြင်းလည်အောင်ဆိုပြီးတော့ထည့်ထားတာတော့ရှိတာပါ
နောက်လာတွင်မှာစတင်နိုင်မှုခမ်းမန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေမှာတော့ဒေါအောင်ဆန်းစုကြည်တက်ရောက်မလားဆိုတာကရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစိုးရကြားတနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးစာချုပ် NCA မှာတော့ဒေါအောင်ဆန်းစုကြည်တက်တဲ့အနေနဲ့လက်မှတ်ရေးထိုးဖို့ညှင်းဆန်ထားတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တချို့နဲ့မြန်မာစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တမတော်တို့ကကိုယ်စားလှယ်စုစုပေါင်း300ဝန်းရောက်ဆွေးနွေးခွင့်ပေးထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့ကိုယ်စားလှယ်150ရရှိထားပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်150တိုင်းရင်းသားခေါင်းဆောင်50နဲ့ဖိတ်ကြားသင့်သူ50တို့ကိုလည်းတက်ရောက်ဆွေးနွေးခွင့်ရရှိထားပါတယ်ရှင်။
မတင်ကြီးထိုင်မင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေပို့ထုံးနေညာဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ဖကန့်ဒေတာမှာကြောက်စိန်တူးဖို့ရေးလုပ်ငန်းတွေအပေါ်ဒေတာခန့်တွေဆန္ဒပြတဲ့အကြောင်းတင်ပြပါမယ်။ကချင်ပြည်နယ်ဖကန့်မြို့နယ်အတွင်းမကြသေးခင်ရပ်ပိုင်းကဆက်လို့ကြောက်စိန်တူးဖို့ရေးကုမ္ပဏီတွေကအင်အားအလုံးအရင်တုံးပြီးတော့တူးဖို့ရေးလုပ်ငန်းတွေလှုပ်လာတဲ့အတွက်ဒေတာခန့်တွေဆန္ဒပြခဲ့ကြပါရယ်။ကျောက်စိန်တူဖို့ရေးလုပ်ငန်းတွေကြောင့်မြေစာပုံပြပြီးတည်ဆုံမှုအပါအဝင်မတော်တဆတည်ဆုံမှုတွေဆက်တိုက်ဖြစ်လာပြီးနောက်ပိုင်းဒေသခံတွေကအခုလိုဆန္ဒပြလာကြတာပါဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအသေးစိတ်တင်ပြထားပါတယ်ရှင
်ကျောက်စိန်တူဖို့ရေးကုမ္ပဏီတွေကမြေစာတည်တဲ့ထရက်ကားကြီးတွေတုံးပြီးအခုရက်ပိုင်းအတွင်းမှာနေမအားညာမအားကျောက်စိန်တူဖို့ရေးတွေလုပ်နေကြတာပါကျောက်စိန်တွင်းရှိရာမော်တွေနဲ့မြေစာပုံနဲ့နေရာကြားကရွာတွေကိုရန်နရဆက်တွေနဲ့မြေတဲထရက်ကားကြီးတွေဖြန့်မောင်းနေတာကြောင့်ဒေသခံတွေအတွက်ဆိုးကျိုးဖြစ်လာတဲ့အပေါ်ဖားကန်းမြို့နဲ့လုံငင်းမြို့နယ်ကြားရွာတချို့မှာဒေသခံရွာသားအနည်းဆုံး40လောက်ဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဖားကန်းမြို့ကန်ကိုစော်မိုးထက်ကပြောပါတယ
်ဒေသဖြစ်တဲ့ကားကြရွာတွေတဲ့24မိုင်သွားနေတော့လည်းနေတိုင်းမှတိုင်းနေဦးအလိုမျိုးသွားနေတော့ရွာတွေလမ်းကတော့မဖြတ်နိုင်ဆိုပြီးတော့သူကဌာနဖို့ထုတ်တာပေါ့နော်ဒီရွာတွေလမ်းကတော့သွားကြချင်းဒေသခံဒီဒီတက်နောက်ကျဲလေးနိုင်ဖုံနေနေလို့နေရတယ်ကနောက်တစ်ချက်အေးဘောကမအေးရဘူးကအဲနောက်တစ်ခါခိုက်ကြီးပြည့်ပြီးတော့လူတွေပြည့်ပြီးတော့အဲ့ဒါနေ့စဉ်အမြဲတမ်းလို့ဖြစ်နေတာတမောလုံးတိုင်းတာပေါ့နော်သူကအဲ့ဒီစုတော့ကနေတားတာပေါ့နော
်အခုလိုဆန္ဒပြတာကြောင့်လုံညုံရေးယူပေးခဲ့ရတယ်လို့ဖားကန်းမြို့နယ်ရဲစခန်းတာဝန်ကျရဲရာရှိတူက VOA ကိုပြောပါတယ
်ဟုတ်ကဲ့လုံကင်းပတ်ဆန်းဟုတ်ဖြစ်တာအဲ့ဒါကျွန်တော်ဒီမြို့မှနေမှာတော့ပြီးတော့ဒီနေရာကကနေတော့ပြည်ရတယ်ဒီနေရာတော့ပြည်ရတာ
ရေစာတဲတဲ့ကားတွေရွာတွေကိုဖြတ်တန်းခွင့်မပြုလူသတ်နေတဲ့ကြောက်စိန်တူဖို့ရေးကုမ္ပဏီတွေဖားကန်မြို့နယ်ကထွက်သွားစားတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတယ်လို့ဆိုပါတယ်လုံငင်းမြို့နယ်အုပ်စုဝိုင်းတောင်ဂဒေးရွာစားတဲ့ဒေသတွေမှာဆန္ဒပြခဲ့ကြတာပါဒေသခံတွေအခုလိုဆန္ဒပြရတဲ့အခြေအနေကိုသူ့အနေနဲ့ကိုချင်းစာနားလည်မိကြောင်း NLD ပါတီကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရတဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်နိုင်ငံတော်အကျိုးတူဆိုတဲ့ကုမ္ပဏီတော်တော်များများဟာအဲဒီအဖွဲ့အစည်းပိုင်ပေါ့နော်အဲ့ဒီကုမ္ပဏီတော်တော်များများဟာအဲဒေတာခံတဲ့အကျိုးကိုအဲမကြည့်တဲ့ကုမ္ပဏီကများတဲ့အတွက်ကြောင့်လို့နောက်ပြီးတော့တဘာဝပတ်ဝန်းကျင်ပြည့်စည်ရိုးရွမှုအပိုင်းကလည်းတော်တော်လေးများတဲ့အနေအထားတွေပေါ်မှာပြည်သူလူထုကခံစားကြတယ်လို့ဒါကျွန်တော်ကတော့ဒီလိုမြင်နေလေတော့
ကျောက်စိန်တူဖို့ရေးကုမ္ပဏီတွေအနေနဲ့2016မှာတက်လာမဲ့အစိုးရသည့်လက်ထက်မတိုင်ခင်တူဖို့ရေးလုပ်ငန်းတွေကိုအလင်းစလိုလုပ်မဲ့သဘောရှိတယ်လို့ကိုစော်မိုးထက်ကသုံးသပ်ပါတယ
်။ဒီ2010စတဲ့တည်းကဟိုအဲ့ဒီလက်ရှိအစိုးရတက်မှာအကုန်ပြူးပါလေ။ဟိုရားတော့ပြူးမပြအကုန်ပြူးမယ်ဆိုတာဒီချင်းတော်ချင်းမာတဲ့တို့နောက်ွယ်ကနေနေရေးဖွဲ့စည်းတွေပါမယ်။နောက်တစ်ခုကဒီခရိုနီအုပ်စုရှိမယ်။အဲနောက်တစ်ခုကကြတော့ဒီဖြစ်ပေါ်ချိုတိုင်ဝမ်နဲ့ပတ်သက်တဲ့ကုမ္ပဏီရှိမယ်အဲနောက်မှာဒါတွေပဲရှိတာ
ရာကျော်တဲ့ကြောက်စိန်တူဖို့ရေးကုမ္ပဏီတွေထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရညီညာရင်းယူထားတဲ့အဖွဲ့တွေပါဝင်ပြီး NDAK ဥစကုံတရင်ရဲ့ကချင်အဖွဲ့ KDN ဥမထုနော်ရဲ့အဖွဲ့နဲ့ပိုးလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ PLA PNO အဖွဲ့တွေနဲ့ UWS ဝါတပ်ဖွဲ့ရဲ့ရာဇဌာနေမြန်မာတကောင်းစတဲ့ကုမ္ပဏီတွေကကျောက်စိန်တူပေါ်နေကြပြီးဒေသခံတွေအကျိုးကိုဘာမှလွတ်ဆောင်ပေးခြင်းမရှိဘူးလို့ဦးဒါရှိလာဆိုင်ကပြောပါတယ်။အဲ့ဒီကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုရှိရှိလွတ်ဆောင်မဲ့နောင်တက်လာမဲ့ NLD အစိုးရလက်ထက်မတိုင်ခင်မှာအခုလိုအလင်းစလိုလုပ်နေကြတာလို့ဦးဒါရှိလာဆိုင်ကသုံးသပ်ပါတယ်
။တို့ဒီအများပြည်သူလူထုကဒီထောက်ခံတဲ့အစိုးရတည်တရကဒီမကြခင်မှာပေါ့နော်ဒီ3-5လအစောတွင်းမှာပေါ်ပေါက်လာတော့မယ်ဆိုတဲ့အချိန်မှာ တို့အနေနဲ့ဒီလိုပြည်သူလူထုဘက်ကနေရပ်တည်တဲ့အစိုးရပေါ်ပေါက်ခင်းရင်ဒီလုပ်ငန်းတွေကိုတို့ကောင်းကောင်းမွန်မွန်လုပ်ခွင့်ရတော့မှာမဟုတ်ဘူးဆိုရဲအတွင်းနဲ့အခုလက်ရှိကာလမှာတို့ဒီမကြံတော့တဲ့ကာလ3လ4လအတော်သေးမှာပေါ့နော်လက်ငုပ်လက်ကြံလေးတွေကိုအပြည့်ပြတ်တို့အနေနဲ့လှုပ်ဆောင်ခြင်းနဲ့အနေထားကြောက်လို့ပဲအဲ့လိုကတော့ကျွန်တော်အမြင်ရောပေါ့နော်အများပြည်သူတွေအမြင်လဲအဲ့လိုပဲမြင်နေကြတာပေါ့နော်ဒါကတကယ်လဲကျွန်တော်တို့လည်းအဲ့လိုပဲသုံးတတ်တယ
်ဒီဇင်ဘာလ15ရက်နေ့တုန်းကလည်းဖားကန့်မှာမြေစာပုံပြိုပြီးအ ਨੇ စုံလူ9ဦးသေဆုံးခဲ့ရပေမဲ့တက်ဆိုင်ရာကြောက်စင်းတူဖော်ရေးကုမ္ပဏီကတာဝန်ယူပြန်လည်ဖော်ထုတ်တာမျိုးမရှိခဲ့ပါဘူးခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေခဏအပေါင်းဆုံးကိုထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့တချင်းလက်ဆောင်ဖက်အလက်ပေးရအောင်ပါဆောင်းနှင်းတွေဝေးတဲ့ဒီနှစ်တစ်ကိုရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွက်ထားတဲ့တချင်းတွေ Christmas Day တချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီကနေ့တော့ Blake Shelton နဲ့ Miranda Lambert တို့တွေ့ဖက်တည်ဆိုထားတဲ့ Jingle Bell Rock တချင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ကြပါရှင်
Bushels of fun. Now the jingle hop has begun. Jingle bell, jingle bell, jingle bell twist. Jingle bells chime and jingle bell time. Dancing and prancing in jingle bell square. In the frosty air, what a bright time. It's the right time to rock the night away. Jingle bell time is a swell.Go riding in a one-horse sleigh. Giddy up, jingle horse, pick up your feet. Jingle around the clock. Mix and mingle in the jingling feet. That's the jingle bell rock.
Tomorrow ခုထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုတော်တာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အသံရဲ့ပို့ထူနေညပဲအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24-25-30 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ16ရက်ပုဒ်ထူးနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00အထိအစီအစဉ်တွေကို line to meter 24 25 30 51အပြင် line meter 190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားရမှာကတော့
အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်တွေ့တဲ့မိုးလည်းမရှိဘူးကချင်ပြည်နယ်ကလည်းပုံပြီးမှစီးနေလာတဲ့အဓိကတော့ဒီလိုလူထုတွေပါနော်အချင်းပြည်သူလူထုတွေဒါမှမဟုတ်တနိုင်ငံတုန်းကဒီလိုလူ
ကချင်ဒေသခံတရင်သမားဖြစ်တဲ့ကွန်နော်ဒင်းပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားရဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြမမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့သတင်းမီဒီယာဖွံ့ဖြိုးရေးညီလာခံရုပ်သံ Journalist အသင်းဖွဲ့စည်းတဲ့အကြောင်းစာရာတွေကိုတင်ပြထားပါရယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင်။
ခုတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့လေ့ကျင့်မြောက်ပြုလုပ်ခဲ့တဲ့သတင်းမီဒီယာဖွံ့ဖြိုးရေးညီလာခံမှာရုပ်သံသတင်းသမားတွေအတွက်ရုပ်သံ journalist အဖွဲ့အစည်းဖွဲ့တဲ့သတင်းကမီဒီယာသမားအများစုကြားမှာစိတ်ဝင်စားနေကြတဲ့သတင်းဖြစ်ပါတယ်။ဒီမီဒီယာသတင်းနဲ့ပတ်သက်လို့မီဒီယာသမားတွေနဲ့မီဒီယာအဖွဲ့တွေမြန်မာနိုင်ငံမှာ၃-၄ဖွဲ့ရှိတယ်ဆိုပေမဲ့လည်းနောက်ထပ်ဖွဲ့စည်းလိုက်တဲ့ broadcasting media network နဲ့ပတ်သက်ပြီးတော့စိတ်ဝင်စားရှိခဲ့ကြပါတယ်။အဲ့ဒီလိုစိတ်ဝင်စားကြတဲ့အကြောင်းအရာလည်းမကြခင်မှာရုပ်သံဥပဒေထွက်လာတော့မယ့်အချိန်ခါနဲ့တိုက်ဆိုင်နေတယ်လို့နိုင်ငံရေးအပြောင်းအလဲမှာရုပ်သံမီဒီယာသမားတွေရဲ့အခန့်ကဏ္ဍကလည်းအရေးပါလာခဲ့တယ်လို့ဆိုပါတယ်။တချိန်ကမီဒီယာဆိုတဲ့အထက်မှာပုံနှိပ်မီဒီယာတွေသာများပြားခဲ့ပြီးတော့အခုရုပ်သံမီဒီယာတွေစတင်ပြီးတော့ဖွံ့ဖြိုးလာတာကြောင့်မကြခင်မှာသတင်းမီဒီယာ network တွေကမီဒီယာလွတ်လပ်မှုအတွက်လှုပ်ဆောင်နိုင်ကြမလားဆိုတဲ့မေးခွန်းမျိုးတွေသတင်းသမားတွေရမှာဖြစ်ပေါ်လာခဲ့ပါတယ်။ဒီညီလာခံမှာမြန်မာသတင်းလောကရဲ့ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ဒီလိုရုပ်သံသတင်းမီဒီယာ network တွေနဲ့ပတ်သက်ပြီးတော့Cherry FM ရဲ့အထွေထွေမန်နေဂျာကိုတန်းထွေးဇော်ကသူ့ရဲ့အမြင်နဲ့မျှော်လင့်ချက်ကိုအခုလိုရှင်းပြပါပါတယ်
။အဲ့တော့အခုကျွန်တော်တို့လက်ရှိလွှင့်နေတဲ့ broadcaster တွေအပြင်နောင်လာမဲ့ပေါ်လာမဲ့ broadcaster တွေအားလုံးအတွက်ပေါ့နော်ဒီအများကြီးထောက်ပံ့ပေးနိုင်တဲ့အဖွဲ့ဖြစ်ဖို့လိုပါပဲ။အဲဒီဖွဲ့ကတော့ကျွန်တော် Independent အဖွဲ့ဖြစ်တဲ့အတွက်ပေါ့နော် broadcasting law ပေါ်ပြီးသွားပြီဆိုရင်ကျွန်တော်တို့ lawyer ကျွန်တော်တို့ကပေါ့နော်ကျွန်တော်တို့မှာအကာအကွယ်ကျွန်တော်တို့ရှိတယ်။အဲ့ဒီအတွက်ကျွန်တော်တို့ media broadcast media နဲ့ပတ်သက်လို့လက်ဖက်ရှိလာမယ်လို့ကျွန်တော်တို့ယူဆပါတယ် broadcast law မှာကတော့အဓိကကတော့သူကအခုပေါ့ကျွန်တော်တို့အခု frame ထားထားတာပေါ့နော်ဒီတကယ်ကိုရေးပါလာမယ့်ချက်တွေကတော့ broadcasting council ပေါ်လာပြီးတဲ့အချိန်မှာကျွန်တော်တို့ new way ဆွဲကြည့်နိုင်လို့ပေါ်လာပါမယ်အဲ့ဒါတော့ new way မှာပါလာမယ့်ချက်တွေကိုကျွန်တော်ကြည့်ရမှာဖြစ်ပါတယ
်ဆက်ပြီးတော့အဲ့ဒီညီလာခံမှာပဲသတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်ကဘာပေါ်မှာသတင်းသမားတွေသတင်းယူနေရင်းနဲ့အတက်ခံနေရတဲ့သတင်းတွေသတင်းမီဒီယာလုံခြုံရေးအလေးထားပြီးတော့ဆွေးနွေးလာကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအရင်အရင်နှစ်တွေကစလို့သတင်းသမားတွေရဲ့လုံခြုံရေးအတွက်တင်နန်းတွေပေးပြီးတော့အဖွဲ့အစည်းတွေဘက်ကနေပြီးတော့တတ်နိုင်သမျှလှုပ်ဆောင်နေကြပါတယ်။ဒီလိုလှုပ်ဆောင်မှုအတွက်ဘာတွေများအခက်အခဲရှိပါသလဲ။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့သတင်းသမားလုံခြုံရေးနှီးပြတင်နန်းဆရာဒေါ်တင်စာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
သတင်းတောက်တွေအတွက်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဗောနော်။ဘာတွေလှုပ်တင်လဲ၊ဘလို့ပြင်ဆင်တင်လဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့တင်နန်းတွေတော့ပြီးခဲ့ကြတဲ့ဒီနှစ်မှာ။ဒါပေမဲ့အဲ့ဒါကတော့အားလုံးမဟုတ်ဘူး။အကန့်အသတ်ဖြစ်နေသေးတယ်။သတင်းတောက်အားလုံးအတွက်ချုံငုံမိနိုင်အောင်လုံခြုံရေးတင်နန်းပေးနိုင်တယ်လို့လည်းမဆိုနိုင်ဘူးဗော။အဲ့ဒါကြောင့်သတင်းတောက်တွေအပြင်သတင်းမီဒီယာတိုက်တွေကလည်းကိုယ်သတင်းတောက်လုံခြုံရေးအတွက်ကိုဖြည့်ဆွက်ပြတင်တာတွေ၊နောက်တင်ပေးတင်တာတွေဒါတွေလည်းလုပ်ပေးတင်တယ်။ဒါအပြင်လုံခြုံရေးကသတင်းတောက်အပြင်သတင်းမီဒီယာအပြင်အဓိကလိုနေတာတော့အစိုးရကဥပဒေပေါ်မှာပါတဲ့အတိုင်းအကအကွယ်ဗောနော်။တိတိကျကျပြေးဖို့လည်းလိုအပ်နေတယ်။ဒါတွေအားလုံးပြည့်စုံမှာဒါမဲ့နှစ်တည်းမှာသတင်းတောက်တွေကလုံလုံကျုံကျုံနဲ့เนาะသတင်းရယူပြီးထုတ်ပေါ်ရေးသားနိုင်တာလေလုံးမှာများသောအားဖြင့်သတင်းတောက်တွေကသွားတဲ့အခါမှာနေမီဒီတာအလုံးကျုံမှုအပြင်ဆိုရဘက်ကကာဗာမရဘူးဆိုတဲ့ကိစ္စတွေရယ်နောက်ကြတော့ဥပဒေတွေပေါ့ဥပဒေတွေကချိန်ချောက်မှုတွေအများကြီးရှိနေဒီဥပဒေတွေကိုလွတ်အောင်ဘယ်လိုလုပ်ကြမလဲဒီ question တွေကအများဆုံးထွက်လာများသောအားဖြင့်ဟိုဥပဒေတွေအကြောင်းပြောရဲဆိုဥပဒေတွေကကျမတို့ကပြင်လို့မရအောင်လွတ်တော်အောင်ပြင်လို့ရမှာဖြစ်တဲ့အတွက်ဥနောက်ကြတော့ကျမတို့သတင်းတောက်တွေဆိုတာကလည်းဘသူကိုမဆိုတွေ့နေရမှာဘသူကိုမဆိုတွေ့နေရဖြစ်တဲ့အတွက်ကျမတို့ကတရားမဝင်တင်ရလူပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ဖြစ်တွေ့နေအောင်ဒါဆိုရင်ကျမတို့ဥပဒေ ဖြစ်နေသွားညီမယ်ညီရယ်ဆိုဘာလုပ်ကြမလဲပေါ့ဒါသတင်းတော့ဒီလူအခြေအနေတွေကိုကနေကောက်ွယ်ပေးနိုင်ဖို့ပေါ့နော်ဘာတွေဆက်လုပ်ကြမလဲဘယ်သူကိုတိုက်တွန်းကြမလဲဒါဆိုရင်ကျမတို့ကထပ်ပေါ်လာမယ့်သတင်းမီဒီယာကောင်စီကိုတိုက်တွန်းမယ်နောက်ပြီးတော့သတင်းလေးရေးမယ်နောက်လွှတ်တော်မှတာတွေကိုဆွေးနွေးနိုင်အောင်လို့တင်ပြပေးနိုင်တဲ့လမ်းကြောင်းကိုသွားမယ်ပေါ့နော်အဲဒါမျိုးတွေပဲဆွေးနွေးပြ
နောက်ဆုံးအနေနဲ့ကတော့အခုတစ်ပတ်စာနယ်ဇင်းကောင်စီရဲ့ကျန်းသစ်စာချိန်ဆပွဲနဲ့ပတ်သက်ပြီးတော့သတင်းသမားတွေဘက်ကတုံ့ပြန်ဝေဖန်မှုတွေရှိခဲ့ပါတယ်။ကောင်စီဥပဒေတိုင်းသာကျန်းသစ်စာချိန်ဆတာဖြစ်တယ်ဆိုပြီးတော့သတင်းသမားတွေဘက်ကပြောဆိုခဲ့ကြပါတယ်။အဓိကအဖြစ်တော့အဲ့ဒီလိုကျန်းသစ်စာချိန်ဆမှုကိုသတင်းသမားတွေဝေဖန်ခံရတာကတော့အမှန်တကယ်လွတ်လပ်တဲ့ကောင်စီဖြစ်မလားဆိုတဲ့အယူဆနဲ့ဝေဖန်ကြတာဖြစ်ပါတယ်။အဲ့ဒီကောင်စီနဲ့ပတ်သက်ပြီးတော့စောင့်ကြည့်ရမယ်ဆိုပြီးတော့လေသတင်းသမားတချို့ကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးသားခဲ့ကြပါတယ်ဒီတစ်ပတ်ထဲမှာကော်မှုမြို့မှာဒေါ်အောင်ဆန်းစုကြည်ကစံပြအမိတ်ကောက်ပြတဲ့သတင်းပြီးတော့ဒီဇင်ဘာ9ရက်နေ့ကဖွင့်လှစ်ခဲ့တဲ့ Stock Exchange နဲ့ပတ်သက်ပြီးတော့အခုကုမ္ပဏီ6ခုရွေးချယ်ထားပြီးတော့ရှယ်ယာတွေကို March လမှာစတင်ပြီးတော့ရောင်းချတော့မယ်ဆိုတဲ့သတင်းတွေကမီဒီယာတွေပေါ်မှာနေရာယူပေါ်ပြနေကြတယ်ဆိုတာကိုတင်ပြရင်ညီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင့်ကွင်းကဏ္ဍကနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေပုံထူးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်မြန်မာမျက်မှောက်ရေးရာဆွေးနွေးခန်းစီစဉ်မှာမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အထူးအားထားစရာကြောက်စိမ့်တယံဇာတာကိုအခုခိုက်တက်မှာသူဖို့ယူငင်နေကြတာဟာကိုဂျိုးရှာလောဘဇောသမားတွေရဲ့ရုပ်ပြက်ဆင်းပြက်နိုင်လာတဲ့လောက်ရဖြစ်တယ်လို့တိုင်းပြည်အတွက်လည်းအထူးနှစ်နာစေပါတယ်ဒီလိုရက်ကိုအချိန်နဲ့ရလက်လျူရှုထားတင်ကြပါသလားဘယ်ပုံပဲနည်းရင်းနဲ့ဟန်တာတင်တယ်လဲဆိုတာကချင်ဒေသခံတရင်သမားတွေဖြစ်ကြတဲ့ကုဇော်မိုးထက်ကုနော်ဒင်းတို့နဲ့အတူဦးကျော်စန္နာတို့ကဆွေးနွေးတုံ့တက်ထားပါရဲ့ရှင
်ကချင်ပြည်နယ်ကဒေသခံတရင်သမားနှစ်ဦးကိုကျွန်တော်ဖိတ်ခေါ်ရတာကတော့ကချင်ပြည်နယ်နဲ့ပတ်သက်တဲ့အကြောင်းအရာကိုအဓိကဆွေးနွေးချင်လို့ဖြစ်ပါတယ်ကချင်ပြည်နယ်ရဲ့ကြောက်စိမ်းအင်တန်တန်ဖိုးရှိတဲ့မြမရတနာတိုင်းကြောက်စိမ်းလုပ်ငန်းကိုအခုတလောတူဖော်နေကြတာစီးမဲ့ကမ်းမဲ့ဗျမ်းမတာဖြစ်နေပါတယ်တိုင်းပြည်အတွက်အင်တန်ရင်လေးစရာဘာစီးကမ်းမှမရှိပဲဘုံဘော်လော်ထုတ်ယူနေကြတယ်ဘလူဝင်စားသလိုဖြစ်နေပြီဒီဟာဆရာတို့ကဒေသခံသတင်းသမားတွေဆိုတော့အချိန်နဲ့ပိုစီးမယ်ထင်ပါတယ်လူတချို့ကသုံးသပ်ကြတယ်ရွေးကောက်ပွဲပြီးအနာဖွဲ့ပေးဖို့သုံးကအလိုမှာအကုန်လုံးကောင်ပြောင်းဆင်းနေရတာပဲဆိုပြီးတော့ပြောကြပါတယ်ကိုဇော်မိုးထက်ကဘယ်လိုသုံးသပ်မိပါလဲဘာကြောင့်ဒီအချိန်မှာပူပြီးတော့စီမဲကမ်းမဲ့ဗျမ်းမလာထင်းတလို့ကြမ်းပြီးရမ်းပြီးတော့ထုတ်နေကြတယ်ခင်ဗျာတို့ခင
်ဗျအဲကျွန်တော်မြင်တာကတော့လက်ရှိသူတို့ရဲ့ဒီလှုပ်ရှားမှုလို့ပြောအောင်ပေါ့နော်သူတို့ရဲ့ဒီစောစိန်တုဖို့ရေးလုပ်ငန်းတွေလှုပ်ရှားတဲ့အနေအထားကြီးဟာမြန်လာတယ်ပေါ့နော်ဟိုမြန်လာတယ်ဆိုတာကဒီအရင်နှစ်တွေနှစ်တွေမှလည်းဒီလိုပဲပြူးကြတာတော့မှန်တယ်ဒီဘက်ဒီမှာကျတော့ဘာတွေကျွန်တော်တို့သတိထားမိလားလဲဆိုတော့နောက်တစ်ချက်ရွေးကောက်ပွဲကလည်းဒီ NLD ပါတီကအနိုင်ရသွားတယ်။နောက်ပြီးတော့ဂျာတီချင်းလည်းရောက်လာတယ်။ရှေ့မှာလည်းဒီစစ်ပွဲတွေဖြစ်ထားတဲ့အခါကျနားထားတဲ့တချောင်းပေါ့နော်။အဲ့လိုမျိုးတော့အဲ့ဒီအတိုင်းအတာမှာသူတို့တွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကမှာဆိုလို့ရှိရင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီပက်ဟိုးဆိုလို့ရှိရင်2000ပဲမြင်ဘူးလား။ဒါ2000အမြင့်ဆုံးပေါ့နော်။ကက်တပလာအရင်တော့ကက်တပလာ320ဆိုလို့ရှိရင်ကျွန်တော်တို့အများကြီးနေပြီးဟာစက်ကြီးတွေအများကြီးတယ်ပေါ့။အခုဒီဝေခါမှာအခုလက်ရှိရထားတယ်ဒီပေါ့နော်ဒီအမျိုးအစားပါဝါဘယ်လောက်ရှိရဆို900နဲ့150ရှိတယ်အဲ့တော့320နဲ့9150ပဲဟိုးတစ်စီးရဲ့ engine power ဘယ်လောက်ကွာတယ်လဲဆိုလို့ရှိရင်အဲ data မျိုးတွေပေါ့နောက်ပြီးတော့ဒီမြေသားတယ်ဖို့အတွက်အသုံးပြုမဲ့ကားတယ်နေ့စဉ်နဲ့အမျှပေါ့နော်အဲ့လိုအစည်းလိုက်အစည်းလိုက်အတန်းလိုက်အတန်းလိုက်အတန်းလိုက်နောက်ဆုံးချင်းဒီ park and land ကျောမှာ land တွေပိတ်တဲ့အဆင့်ထိဖြစ်သွားတယ်ပေါ့နောက်သူ့လှုပ်ရှားတာကြီးလည်းအရင်တော့ကတို့မျက်စိချင်းမှာမြင်တွေ့တဲ့တောင်ကြီးဆိုလို့ရှိရင်သူရာကြဟိုသုံးလတူတူရမယ်လေးလတူတူရမယ်တောင်းတူအခုဟာတကယ်မြင့်တဲ့တောင်းနေဆိုလို့ရှိရင်မိချင်းညာချင်းကြီးအဲ့လိုမျိုးပေါ်တော့ဟိုအရန်ဟိုတူးရဲ့ဒီတူးတဲ့နှုတ်ကမြန်တဲ့ခါကျတော့အာဖိုးဖိုးဖိုးဆိုခုံသွားတဲ့ခါကျတော့ဒီဟာကြီးတွေကိုဒီလိုမျိုးကြီးလှုပ်လိုက်တဲ့ခါကျတော့ကျွန်တော်ဒေသခံတွေကဒီထဲမှာမကောင်း
ဘူးဟုတ်ကဲ့ကိုစောမိုးတဲ့ဒေသခံတွေမကပါဘူးမြမပြည်သူတွေကပဲစဘာဝပဝင်းကိုချစ်မြနိုးတဲ့လေဘယ်လူသားကမှဒါကိုကြည်လို့စိတ်ချမ်းသာမှမဟုတ်ပါဘူးလူတိုင်းစိတ်ဆင်းရမယ်ကိစ္စပါကဖြစ်လို့ဒီလောက်တော့မှသူတို့လောဘဇက်တက်ပြီးဒီချိန်မှာတူးနေရသလဲတချို့ကသုံးသပ်ကြရမလားအဲ့တော့အနာမလွှဲပေးခင်မှာအပြောင်းရှင်းမယ်ဆိုပြီးတော့လုံနေကြတယ်ဆိုတော့အဲ့ဒီသဘောမျိုးများသုံးသပ်နေကြတာကိုဘယ်လိုသဘောရပါလဲအဲ့ဒါကိုဖြစ်နေ
ကျွန်တော်တို့ကတော့အဲ့လိုပဲထင်တာကြကျွန်တော်တို့ထင်တာကတော့အဲ့လိုပဲထင်တာပေါ့ဒါပေမဲ့သူတို့ဘက်ကကွန်ပလိတ်တက်လာကြတာကအဲအခုနကျွန်တော်ပြောတာညူလေးတွေပေါ့နော်သူတို့ကအာကျွန်တော်သုံးနှစ်လောက်နားထားတာရှိတယ်အဲဘလူးဘလူးမျိုးပေါ့နော်အဲတို့ကဟိုတက်တမ်းမကုန်ခင်လေးမှာဘလူးတူရတာပေါ့နော်အဲဘလူးမျိုးပေါ့ဒါဆိုလုပ်ငန်းရှင်တွေကကွန်ပလိတ်တက်လာတယ်ဒါပေမဲ့ကက်တာကဒီတောက်သိန်းတူးပေါ်မှုမှာ ဘယ်လိုစီးမြင်ဥပဒေတွေနဲ့ဟိုဘယ်လိုမူဝါဒနဲ့တူးတယ်လဲဆိုတာကျွန်တော်ပြည်သူဘာမှမသိရဘူး။ကိုနေမြန်မာမှုလည်းဘာမှမရှိဘူး။ဆိုတော့အခုဟိုရွာကျော်မြန်လာရွာဟိုပြောထားတာရှိတယ်။အဲဟိုဖက်ကဒေတာမှာတဲ့ဒီဒီကုမ္ပဏီပေါင်း850နဲ့တဲ့ဟိုမြေကပေါင်း2000ကျော်နဲ့လောက်ကပေါင်း8000ကျော်တူးကတူးနေတယ်တဲ့။ကျွန်တော်ပြောပြတာဒါစင်းစရာပဲရှိတာ။တကယ်ကိုကုမ္ပဏီတွေကတိတိကျကျတူးသလား။ကျွန်တော်အကြမ်းမင်းသိကြတာကကုမ္ပဏီလောက်ကတစ်ခုဟို200ပတ်လည်းရှိတယ်။ဒါပေမဲ့အခုတောင်လုံးပြောတူးနေလေဘလို့တိုင်းထားလဲဘသူတိုင်းထားလဲဟလာဘလို့ပုံစံမျိုးလုပ်နေတာလဲဒါပေမဲ့လက်ရှိဒေသအာဏာပိုင်နေနဲ့ဒေသလုံးပိုင်ဝင်ရှိတဲ့လူနဲ့ကုမ္ပဏီတောက်ဆိတ်တုပ်ပေါ်လုပ်ငန်းချင်းနေနဲ့ဟိုလက်ဝါးရပြီးလုပ်နေတဲ့ပွက်တွေအများကြီးရှိတယ်သဘောတူဥပဒေကြတာ
ကိုစောမောရဲအဲ့တော့လာကြည့်လို့မြင်လို့ကောဒီလူတွေဟာမတော်လောဘနဲ့အဆမ်းမတန်တုပ်ဖော်နေကြတယ်စီမဲကံမဲလုပ်နေတယ်ဗျံမတာဖြစ်နေဆိုတာကိုစီးလို့ကောဟန်တန်းထိုင်မဲ့အမိန့်အနာဘသူစီမှာရှိမလဲကိုနော်ဒင်းတဘောပြောပါ
ဟုတ်ကဲ့အခုတော့ဆေကတော့ကျွန်တော်နော်ဒီအာလုံးဝစီတာလို့လည်းမရတဲ့အခြေအနေနော်တစ်ဖက်မှာလည်းပဲကျွန်တော်ဖက်ကနေတာမှခြေဆိုင်တဲ့အချင်းလွတ်မြောက်ရဲ့အဖွဲ့ဒီတိုင်းရင်းချောက်အနေနဲ့ကလည်းသူတို့အနေနဲ့လည်းအခုလိုမျိုးနိုင်ငံရဲ့အကူအကြောင်းအခြေအနေမှာသူတို့လည်းစီရရနော်တက်နေဆုံးချောင်ထားတဲ့အခြေအနေဖြစ်တဲ့အဲ့ဒါကြောင့်မို့ဘယ်သူမှလည်းတော့ဆေစီတာတော့မရတဲ့အခြေအနေမှာရောက်နေတယ်နော်ဒါဘာကြောင့်ဒီလိုရောက်လဲဆိုလို့ရှိရင်တော့ဖက်ကနေဆက်ဆက်နေတဲ့နော်ကုမ္ပဏီကြီးကတော့နေပြီးတော့အဲတိကွေးရာရှိနေတဲ့ဆက်ဆက်တဲ့ကုမ္ပဏီကြီးပဲဖြစ်နေတယ်နော်အဲ့ဒါတော့မို့အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်တွေ့တဲ့မို့လည်းမရှိဘူးကချင်ပြည်နယ်ကလည်းပုံပြီးမှစီးနေလာတဲ့အဓိကတော့ဗီဒီယိုလူထုတွေပါနော်အချင်းပြည်သူလူထုတွေဒါမှကလည်းတနင်္ဂနွေကဗီဒီယိုလူထုတွေကတကယ်ပဲမျက်နှာတယ်ဖက်ကကကုံသွားပေမဲ့လည်းတကယ်လူထုတွေရဲ့ဘဝအခြေအနေတူးတက်လာရင်တော့တကယ်ဒါကိုနော
်ဟုတ်တာပေါ့
ဟိုတိကိစံရှိဘူးလောလောဆယ်ကတော့ဘလူးရောလူထုအခြေအနေကတတိုင်းပြည်လုံးအခြေအနေပါနော်အရန်ဆူနေတယ်ပြည်နယ်ခုကျွန်တော်တကယ်လေ့လာထားတဲ့တရင်ရသလိုရှိနော်ဒီစောက်စင်းကနေပြီးမှကတော့ဒီနေပြည်တော်မှာရှိတဲ့ဘိုက်ရာရှိတီကနော်အဓိကဒီစစ်တပ်ဘိုက်ဆရာရာရှိတီကသူတို့ရဲ့မိသားစုဝင်ငွေတွေတော့နော်အကြီးမားဆုံးသူတို့ရတာကတော့ဖက်ကန်ကဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်အမဘက်ဒီထိုင်းနိုင်ငံကို guest ဒီရောင်းတယ်တဘာဝတန်းွေဒီရောင်းတယ်ဆိုတာကတော့အစိုးရရဲ့တရားဝင်ဝင်ကြီးထဲမှာသူတို့ကဝင်လာတယ်။ဒါပေမဲ့ဖက်ကန်ကတော့သူတို့ကနော်ဒီအကိုပိုင်အကျိုးကြီးပွားအတွက်အများကြီးသူတို့ရတဲ့နေရာဖြစ်တယ်ပေါ့နော်
။ဟုတ်ကဲ့ဒါနေပြည်တော်ကအာဏာရှိအတိုင်းပိုင်းပေါ့ဗျာ။ဒါပေမဲ့ကျွန်တော်သိကျင်တာတစ်ခုကဒီဟာကိုဘာကြောင့်မဟန်တားနိုင်ရလဲ။ဥပမာအဖြစ် KIA ကချင်းလွတ်မြောက်ရေးအဖွဲ့အနေနဲ့ဟောဒီကိစ္စကိုမှဘာကြောင့်သူတို့နယ်မြေဖြစ်တဲ့ဒီကိစ္စမှာသူတို့ညာဦးငင်းငန်းရေးအစိုးရနဲ့ဆွေးနွေးမှုတွေပါတယ်လုပ်နေဒီကိစ္စကိုအဓိကထားပြီးသူတို့ဆွေးနွေးနေတဲ့အနေအထားမရှိဘူးပါခင်ဗျာကချင်းလွတ်မြောက်ရေးအဖွဲ့အနေနဲ့လည်းပဲခရိုနီယူစီကအခွန်ငွေယူပြီးတော့စီးပွားရေးလုပ်ငန်းတွေနဲ့ပေးထားတယ်ဆိုတာလည်းကြားပါသေးတယ်အဲ့ဒါကရော
โอเคโอเคအဲ့ဒါကတော့မှန်ပါတယ်ဒီ KIA ကတော့နော်သူတို့ကတော့ဒီအကန့်တမ်းမဟုတ်ပါဘူးနော်တခြားတနိုင်းမှာဒီနော်ပြင်းမော်အလုံးဟုတ်တယ်ဆရာစီပွားရေးလုပ်ငန်းရှင်အားလုံးကတော့သူတို့ကတော့နော်ဒီအခွန်ကတော့သူတို့ကောက်ပါတယ်အဲ့ဒီကောက်ဖို့အတွက်လည်းအရင်ကလည်းနော်ဒီဆူရကိုလည်းပြောပြတာလည်းဖြစ်တယ်သူတို့ကဘက်ကတော့လောလောဆယ်ချင်းနေမှာဒီလိုဟန်တလို့မရဘူးလေဆိုလို့ရှိရင်အဆူရကတော့အခု KL ကိုအရန်တိုက်ခိုက်ပြီးမှလေဆက်မနိုင်ငံရေးရပါတုံးချချင်းတဲ့ပုံစံကအရန်မြင်လာတယ် KL ရဲ့ဘူတာနာချုပ်တွေလိုက်စားပါဝန်ကြီးတာမကပါနော်တော်တော်များများမှာလည်း KIA ကိုရန်ချတဲ့ဟာမျိုးတွေအများရှိလာတယ်အခုတော့ဆိုတော့ပူပြီးမှရန်ချတဲ့ပစ်ခတ်မှုတွေအများကြီးပေါ့အဲ့ဒီဘောကတော့ KIA ကဆက်ပြစ်လာလို့ရှိရင်သူတို့ကတော့အကြီးကျယ်ပြစ်ပြမှာနော် KIA ကဒီလိုမျိုးငင်းချမ်းရေကိုဖျက်ဆီးတယ်နော်အစိုးရအကူပြောင်းကာလမှာနော် KIA ကဖျက်ဆီးတယ်ဆိုပြီးမှသူတို့ကဥမာအဖြစ်အဲ NLD ကိုအနာလွှဲပြောင်းဖို့အဲကိစ္စတွေမှာနော်သူတို့ကနောက်နေတာမျိုးအဲ့လိုမျိုးပေါ့နော်အဲ့ဒါကို KIA ကစူးရင်တဲ့အတွက်ကြောင့်လောလောဆယ် KIA ကတတ်နိုင်ဆုံးကအဲ့ဒါကိုဆောင်ခဲ့တာသိရတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လွန်လောက်ပါတယ်ကျွန်တော်တခုမိကျင်တယ်နိုင်ငံရေးကိစ္စဆိုကိုယ်စုံမှုထဲအဲ့တော့အခုနိုင်ငံရေးအချင်းအခုအနာထွက်ပြောင်းရေးကိစ္စကိုနှောင့်နှေးသွားမှာဟိုဘက်ကတွန်းဆုတ်သွားမှာဆိုလို့ဆိုပြီးတော့ရက်ဆိုင်ပေးရတယ်ဆိုတာဟုတ်ကဲ့ကိုနော်ဒင်းလည်းပြောတယ်လူတော်တော်များများလည်းပြောကြတယ်အဲ့လိုရက်ဆိုင်ထားသင့်သလားတကယ်တော့အဲ့လိုဟုတ်နေပါသလားနိုင်ငံရေးအရာကျွန်တော်ရဲ့မိတ်ဆွေသတင်းသမားကြီးတယောက်ပြောဆိုတာအယူကိုချော့ပေါင်းနေရသလိုအဲ့လိုအခြေအနေများတကယ်ရှိနေပါလားဒီကိစ္စကိုလက်ပိုက်ကြည့်နေရတာဟာကိုစုံမှုထဲ
အဲကျွန်တော်ဒါစိတ်တပိုင်းတော့သက်ဆိုင်မှာပေါ့နော်လုံးလုံးလေးရာကြီးတော့မသက်ဆိုင်နိုင်ပါဘူးလုံးလုံးလေးမသက်ဆိုင်နိုင်ဘူးဆိုတော့ဒါစိတ်တပိုင်းတော့သက်ဆိုင်တယ်ဟိုဒီဟာကတော့ဘလို့ဖြစ်နေလဲဆိုတော့ဟိုအကျိုးစီးပွားနဲ့အများကြီးဆိုင်နေတယ်ဗျဟိုသူတို့ကတော့အကျိုးစီးပွားအတွက်ရရင်ရသလောက်ယူမယ်လုပ်မယ်ပေါ့နော်အဲအဓိကကတော့အဲ့ဒါပဲဖြစ်ဆိုတာဖြစ်မှာပါဗျဟုတ
Okay, jadi orang nak buat macam ni naga, misal kita orang ah, jadi bilang ah, itu dulu re, saya siar re, tapi dia sini, nanya ini mari, kalau orang orang tengok kerja re, misal kita ha, ya seni dua kerja re, seni an dua kerja re, jadi soal sum. Di kerja mahu, elu banyak macam ni, mesti mari guna ni.
Kalau mereka tanda kerana di takkan malu kerana dengan jatuh budak ia sedang sibuk, tapi nak komen di ni, saya lulus tu lawan. Kau cara aku tu, saya tu cara aku, na di kau kata dah sedang sibuk, tak mampu tu dia, dengan tenaga tapi dengan di kalau bima, wah tu dia ni dah tu dia lama budak tu, kau kata tu lah aku sedang ini ya balik, na. Tapi macam, kalau mew komen di ni, aku belum ya boleh sudah tiga kerana cipta kerja tiga, na. Takkan aku tu kain ni rapi deh, sudah tiga kerana tu ya, tiga bayi cipta. ก็ไปวันวันยาเดนี่อะไรที่ดอทุกการที่ที่นั่งลงเงินต้องคิดว่ามาที่ลงเงินก็ลงเงินเลยแต่จำมันเนาะโอ้สมมติถ้าเขามีกูบ้าจังลุลุยานั่นกังวันนั่นเด็กจีนมีสิบลูกที่มาเลยเขามีที่จะกูแต่ลุลุยานั่นได้ดูสิแต่พอลุไม่ยามาเลยจะยามบ่ถ้าบุตรจะเช็คก็สินะเลยสิเด็กก็ยี่สิบห้าพันเลยตุ้ยยี่สิบมีการนั้นปัจจัยเป็นวิการคนนั้นก็ดูเตรียมเสียงเดียร์ที่เจ้าเส้นเนี่ยมาฝาเร ดูดียาเรอจูบเนี่ยดีกว่าไหนกันเอาเตรียมเสียงเดียร์ละก็แต่กันเอ็มกันเนี่ยเลยยังไงเนาะเอ็มกันเนี่ยละมันเนี่ยละสุดาโรดูไปหุ่นเนี่ยก็ดูเปียถ้าเรียกหาวูอารมณ์ที่จะมาบ่เนาะไอ้คู่เนี่ยไอ้ลูกมีตัวกันจะเนาะที่เจ้าเส้นที่ตู้บ่ยี่ยาเรตัดสินที่ตู้ตัดไปหุ่นไอ้หุ่นหุ่นเนี่ยหาดีเลยหุ่นเนี่ยหาตัวตัดขาตัดว่าต้องมีสิ่งยี่นั่นสิ่งบ่เนาะอะไรหาดีก็ยาเรหาดีจ้ารู้ดูดีแต่งกันรู้ตัวสิ่งดูตั တဲ့ဝင်ငွေလောက်ပဲပြရတယ်ဒီခြားထဲမှာသူတို့ဒီတခြားနန်းတွေကထွက်သွားတဲ့ကျောက်စင်းတွေကပြဝဲကိုပြတဲ့ကျောက်စင်းရဲ့အပုံတရာလောက်ရှိတယ်ပြဝဲကိုပြတဲ့ကျောက်စင်းဆိုတာကြီးမစိလောပတ်နေတဲ့ကျောက်မျိုးလောက်ပဲရှိတယ
်ဟုတ်ကဲ့
အဲ့လိုမျိုးဆိုတော့ဒီဟာကြီးကဒီသူလူထုဆိုတော့ပြဿနာပြောပြတယ် KIA ရောတားလို့မရဘူးလားဆိုတော့ KIA ဖွဲ့နေမယ်လေတကယ်တမ်းတားမယ်ဆိုလို့ရှိရင်ဖြစ်အောင်မတားမနဲ့တကယ်ထိထိရောက်တားမိပြီဆိုလို့ရှိရင်အဲ့ဒီလောက်ွက် area ကြီးထဲမှာစစ်ပွဲတွေထပ်ဖြစ်မှာပဲစစ်ပွဲတွေထပ်ပြီးဒေသခံမျိုးတွေတေးကြအောင်ပါပဲအဲ့လိုမျိုးဆိုတော့ဟိုမလွယ်ဘူးအလွယ်ဆုံးနည်းကတော့ကျွန်တော်မြစ်ဆုံမှာတားမိတယ်လို့ပြောရပြည်နယ်ရှင်တွေမှာရှိတဲ့ပြည်နယ်ရှင်တွေအားလုံးပါပြီးဒေသခံမျိုးတွေနဲ့နိုင်ငံမှာရှိတဲ့ပြည်သူတွေနဲ့ဝိုင်းဝန်းပြီးတော့မတောင်းဆိုကြအဖြစ်ကျွန်တော်အောင်မြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပါရှင်။ခုတော့လာမယ့်စနေနေ့ည9:00နာရီထွက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ချင်းဒီနယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုထွက်နေပါတယ်။မြန်မာနိုင်ငံကိုချစ်မဲ့လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွန့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်။ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလား။အခုလာမယ့်စနေနေ့ညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
တရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့အပတ်စဉ်ကဏ္ဍရထဲကနောက်ဆုံးတစ်ခုဖြစ်တဲ့မြန်မာတခွင်ကဏ္ဍအလဲပါ။အခုလိုခရစ်စမတ်ပွဲတော်ကာလမှာရန်ကုန်မြို့ဈေးဆိုင်ကြီးတွေမှာဝယ်သူတွေကိုဆွဲဆောင်နိုင်အောင်ခရစ်စမတ်သင်္ကေတအတွက်ပြင်ဆင်မှုတွေလုပ်နေကြပါတယ်။ခရစ်စမတ်ပွဲတော်အတွက်ပျော်ရွှင်နေကြသူတွေ၊ရုံးပိတ်ရက်ခရီးထွက်ဖို့ပြင်ဆင်နေကြသူတွေနဲ့တွေ့ဆုံစကားပြောထားတဲ့ရန်ကုန် VOA သတင်းထောက်ကိုထက်အောင်ကရန်ကုန်ခရစ်စမတ်ကျိုးအခြေအနေတွေကိုမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရရှင်။
ခရစ်စမတ်ပွဲတော်ရာသီရောက်လာတဲ့အမျှမြန်မာနိုင်ငံမှာလည်းဒီပွဲတော်နဲ့ပတ်သက်လို့အပြင်းအစင်တွေပြုလုပ်လာကြပါတယ်။အထူးသဖြင့်တော့တင်းတင်းတက်တက်နှစ်တမှုထူးခြားလာအောင်ဈေးဝယ်စင်တာတွေနောက်စားသောက်ဆိုင်တွေမှာခရစ်စမတ်အပြင်းအစင်တွေပြုလုပ်လာတာကိုတွေ့ရပါတယ်။ခရီးယန်ဘာသာဝင်တွေအတွက်ကတော့သခင်ယေရှုမွေးဖွားတဲ့အထိမ်းအမှတ်ဖြစ်ဒီခရစ်စမတ်ပွဲတော်ကိုကျင်းပလို့ရှိကြတာပါ။ဒါပေမဲ့ခုနောက်ပိုင်းမှာတော့ခရီးယန်ဘာသာဝင်တွေသာမကတခြားဘာသာဝင်တွေလည်းဒီခရစ်စမတ်ပွဲတော်ကိုတပြော်တပါဆင်နွှဲလာကြပါတယ်။
ကျွန်တော်ဟိုအရှင်ပြောရင်ခရီးယန်ဆိုတော့ခရစ်စမတ်ကာလကိုရီးယားကိုရီးပွဲတော်ကာလပါနော်။ အရင်ပြောပါငငယ်လေးကအရင်ပြောပါအခုလိုအချိန်မှာတခြားခရစ်ယာန်မဟုတ်တဲ့တခြားဘာသာဝင်တွေလည်းခရစ်မတ်ဆိုတဲ့အရသာကိုခံစားအတူတူခံစားတက်လာကြရဲ့အားလည်းစိတ်ချမ်းသာကြပဲကျွန်တော်တို့အတူတူပျော်လို့ရတာပေါ့နော်အခုစူပါမားကတ်တွေမှာလည်းခရစ်မတ်ဆိုပြီးတော့ကျွန်တော်တို့ဒီဝါရှင်ပွဲပုံစံလေးကျွန်တော်တို့အလှလေးဆင်လာ1000တာကြပါဘာလို့ကျွန်တော်တို့ကတော့ proud ဖြစ်တာပေါ့ဘာလို့ခုပွဲလေးကိုသူတို့တွေကနည်းနည်းချိုက်ချိုက်လေးအဲခံယူတက်လာကြတယ်ဆိုတော့လေ proud ဖြစ်တာပေါ့နော်အဲကျွန်တော်တို့ခရစ်ယာန်တွေတော့ Christmas ကာလကကျွန်တော်တို့ကယ်တင်ရှင်ယေရှုမွေးဖွားတဲ့ကာလလေကျွန်တော်တို့ကတော့ခံယူရတော့ကျွန်တော်တို့ယေရှုကြွလာတယ်ကျွန်တော်တို့ကယ်တင်မှုလောကကိုကြွလာတယ်ကျွန်တော်ကပြောတယ်အဲခြားဘာသာဝင်တွေတော့ကတော့ဒါ Christmas ကာလဒါပြောရွှေမလို့တဲ့ကာလဆိုပြီးသတ်မှတ်ထားဘာဖြစ်ရအောင်တော့ပျော်စရာပဲပေါ့
လူသားလူလာများကြတဲ့ဇီဝစင်တာတွေအမှတ်တရပစ္စည်းအယောင်ဆိုင်တွေနဲ့စားတောက်ဆိုင်တွေမှာ Christmas ပွဲတော့အပြင်ဆင်တွေကိုအရင်နှစ်တွေကထက်ပိုပြီးတော့ပြင်ဆင်လာကြတာတွေ့ရပါတယ
်အဲတနေ့တည်းတနေ့ကတော့သူတို့ကပိုပြီးတော့ပေါ့နော်ဟိုပိုပြီးလက်လက်လေးပိုပြင်ဆင်လာနိုင်ကြတယ်ပြီးတော့တကယ်ကိုဟိုဘယ်လိုပြောမလဲတိုင်းတစ်ပါးကတိုင်းတစ်ပါးကိုရောက်နေတဲ့လောက်တည်းကိုတချို့ဆိုပြင်ဆင်နိုင်နေပေါ့နော်အဲ့ဒါလေးကတော့တကယ်သဘောကျတယ်ရှင်ဟုတ်
ဒါအခုကတော့ပုံများတော့အခုကတော့နေရာကမှာရှိနေရယ်နေရာကမှာလည်းတွေ့နေရတယ်အဲစူပါမားကတ်ပေါ့စူပါမားကတ်ဒီအတူတူအိမ်ဝင်မှာတော့အိမ်ဝင်မှာမှာတော့ Merry Christmas and Happy New Year တိကျလာကြတယ်စူပါမားကတ်ကမှာအိမ်ဝင်မှာလေးမှာလည်းလူကျလာကြတယ်ဟုတ်ကဲ့သူကတော့ New Year ကိုကြိုကျင်တော့ဒါပေမဲ့ရှင်းမှာ Merry Christmas ဆိုတာလည်းပါနေတယ်
လို့ပြင်ဆင်လဲဆိုတော့အဓိကတော့ supermarket တွေ shopping mall တွေမှာဒီလိုမျိုးပေါ့ Christmas tree တွေ Christmas theme နဲ့ kait တဲ့ဒီပစ္စည်းအရောင်းနာတို့ပြော church တွေမှာဆိုရင်ကဲတကယ် theme နေနဲ့တေချာပြင်ဆင်တာတွေ့ရတာပေါ့လေ။ဟု
တ်ကဲ့။တနေ့တနေ့တနေ့ပေါ့လေနှိုင်းရှင်ရောဒီ Christmas အပြင်ဆင်တွေကရန်ကုန်မြို့မှာဘယ်လိုအနေထားမှာရှိပါလဲ
။ဒီနှစ်ကတော့အရန်တော့တက်လာတယ်ပေါ့လေဒီအမြင်တွေလဲဆန်းလာတယ်ပြီးတော့ကြားတဲ့တဲ့င်းရလို့ပေါ့လေတချို့လမ်းတွေမှာလဲတကယ်ဟိုတစ်ပင်တွေမှာလေအလင်းမီးလုံးတွေပေါ့လေတကယ်ဟာနိုင်ငံညာနဲ့တူအောင်လို့လှုပ်လာတယ်လို့ထင်တယ်ပေါ့လေပြီးတော့ဒီ shopping mall တွေမှာတော့အဓိကအရန်ဟိုရှောက်လဲလို့ဓာတ်ပုံရိုက်လို့အရန်ကောင်းလာပေါ့လေပြင်ပင်စင်တာတွေအရန်တိုးတက်လာ
ကဘာတဝမ်းနိုင်ငံတွေမှာလဲ Christmas အချိန်ဆိုရင် Christmas တစ်ပင်တွေကိုအလှဆင်ကြချစ်တဲ့ခင်တဲ့သူအချင်းချင်းအမှတ်တရတွေလက်ဆောင်တွေပေးကြနဲ့အပြန်အလှန်စုမုံကောင်းတောင်းကြရင်းနဲ့တယောက်ကိုတယောက်မေတ္တာတရားတွေမျှဝေတက်ကြပါရယ်မြန်မာပြည်မှာလဲ Christmas ရာသီနီးကပ်လာတာနဲ့အမျှလူငယ်တွေစုပြီးတော့ညပိုင်းတွေမှာ Christmas သချင်းတွေကိုတီးဆိုတက်ကြသလို Christmas ယဉ်ကျေးမှုကလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ကျယ်ပြန့်လာနေတာပါ
အော်အမအရင်တော့မတွေ့ဘူးအမတချို့ကားပေါ်မှာ reindeer လေးဟိုအဘွားဂျိုလေးလေးအဲ့ဒါလေးတွေ့တာမမြင်ဘူးပေါ့နော်ဒါပေမဲ့အခုတချို့ကားတွေမှာလေးအရှိရအရှိမှာ reindeer လေးအဲ့လိုမျိုးလှုပ်ထားတွေ့ရပြီးတော့အတော်များများကဒီ Christmas နဲ့ပတ်သက်လို့ရှိရင်မျက်စိမှာ Santa Claus ကိုမြင်မယ် Christmas tree ကြီးပေါ့နော်အဲ့လိုမျိုးနဲ့အတော်များများဟိုအရင်ကနည်းနည်းလေးတော့ဟိုဝင်းကြီးနည်းနည်းနည်းပေါ့နော်လူကအဲတက်ခရိတ်လောက်တာနဲ့အခုတော်တော်များများစိုင်းနေ restaurant တွေပဲသွားလိုက်လို့ပဲဖြစ်ဖြစ်ပေါ့နော်ဘေးကအဲ့လိုလမ်းလျှောက်သွားလိုက်တာနဲ့အပြင်စင်တွေအဲ့လိုမျိုးပြင်ထားတော်တော်များများတွေ့လာတယ
် Christmas gala ဟာဒီဇင်ဘာလထဲမှာကြောက်ရောက်တာကြောင့်မြန်မာနိုင်ငံမှာခီးထွက်ဖို့ကောင်းချိန်လည်းဖြစ်ပါတယ်ဒါကြောင့်လူအများကရုံးလုပ်ငန်းတွေကနေခိတ္တခဏအနားယူပြီးတော့အေးမြတဲ့စောင့်ရသည်မှာအပန်းဖြေခီးထွက်တဲ့ကြပါတယ်ရန်ကုန်မြို့နယ်လူများစုကတော့ရာသီဥတုအေဂျင့်တာရလာတဲ့နေရာတွေနဲ့အရင်တုန်းကလူသိမ့်မသွားဖြစ်တဲ့နေရာတွေကိုသွားတတ်ကြတယ်လို့တန်ကိုခီးသွားကုမ္ပဏီကဆိုပါတယ်
တန်ကိုအနေနဲ့ကတော့မတို့ကဟိုပြည်တွင်းမှာမှာ hiking trekking အဲ့လိုမျိုးလေးတွေသွားတာများတယ်ဆိုတော့ဒီနှစ်မှာအမတို့ booking တွေအများဆုံးရောက်ရတာကော့တောင်ဘိတ်ကျွန်းစုဘက်ကို snorkeling သွားတဲ့ခရီးစဉ်ကအရန်များတယ်အမတို့လေရင်ကိုချတာနီးပါးပဲတစ်စီးလုံးအပြည့်အမတို့သွားရတယ်နောက်ပြီးတော့ချင်းတောင်ဘက်ကိုတက်တာချင်းတောင်ဆိုတာနမတောင်နမတောင်နဲ့ဒီကဆောကံပတ်လက်တလျှောက်ကအဲ့ဒါကိုလဲတဲ့ခရီးစဉ်ကတော့အမတို့မှာဒီ Christmas အတွက်ဆိုပြီးတော့တီးတန့်ရလို့မျိုးလဲထုတ်ရောင်းတဲ့ package ဆိုတော့တော်တော်များတယ်မောင်လေးတော်တော်များတယ်ဟိုတယ်နှလုံးအပြတ်အမတို့ယူလဲအမတို့အဖွဲ့ကြီးပဲဆိုတော့မောင်လေးမေးဆိုဆိုရင်အများဆုံးကတော့အဲ့ဒီခရီးစဉ်တွေလို့ပြောရမယ်ဒါပေမဲ့အကျန်တဲ့နောက်ပိုင်းဒီမြင်းကြီးနာပန်ဝါဘက်ခရီးစဉ်တွေရောလွိုက်ကော်ဘက်နောက်တစ်ခါဂုတ်ထိပ်ပြင်းဦးလွင်တောင်ကြီးပုံမှန်သွားနေကြဒီ beach တွေရောပေါ့ငပလီချောင်းတောင်ခွေဆောင်တွေလည်းရှိပါတယ်ထွက်ပါတယ်အများဆုံးကတော့ဒီ Christmas အတွက်ကတော့ခုနခရီးစဉ်နှစ်ခုချင်းတောင်နဲ့ဘိတ်ကျွန်းစုသွားတဲ့ခီးစဉ်ပေါ့လေ
ခရစ်စမတ်ကာလမှာခီးသွားကြမဲ့သူတွေက
အမတို့24ရက်နေ့ညပဲဒီကနေပြောလုံးဒီကားနဲ့ထွက်မယ်ပေါ့နော်ဟိုတောင်ကြီးကိုညမနေ့2နာရီရောက်လိမ့်မယ်အဲ့2နာရီမှာခဏနာနားပြရနဲ့ဟိုဘက်ကလောတို့ပင်တရားဘက်တို့ကိုပထမဆုံးကလောကိုယင်သွားမယ်ပေါ့နော်
ဟုတ်ထက်နေနဲ့ဆိုရင်ထက်ဒီကချင်ပြည်နယ်ပေါ့နော်ကချင်ပြည်နယ်ပူတာအိုဘက်ကိုထက်ဒီရေခဲတောင်အငယ်လေးတွေပေါ့အဲ့မှာသွားတက်ဖို့ရှိတယ်
ခရစ်စမတ်ရာသီချိန်ရောက်ရင်ရုံအများစုကလည်းပိတ်ရပိတ်တယ်လို့ခွင့်ရရှိလဲပိတ်တတ်တာကြောင့်တနစ်တာအလုပ်ပင်မသမ्या တွေကိုဖြစ်လျှော့တဲ့အနေနဲ့ဒီရာသီရောက်တိုင်းလူများကခီးရီထွက်တတ်ကြတာပါ
အမအချင်းနာပေါ့နော်အမတို့ဆိုရင်လည်းဒီစင်မှာပိတ်ရက်ကကြောင်းကပိတ်ရက်ရှိတယ်အဲကြောင့်လို့လေရွေးပြတယ်ပြလို့ရှိရင်လူတွေကအေးရအောင်ကြိုက်တယ်ဆောင်းနေပဲဆိုပါတော့အဲ့လိုအေးရချိန်တွေမှာခီးထွက်ရပါတော့ပို့ပြီးတော့ fresh ဖြစ်တယ်ပြီးတော့ဘေးနာပတ်ဝန်းကျင်ရလဲပေါ့နော်အေးနေတဲ့အခါကျရင်သွားရလဲအဆင်ပြေရပါတော့ဥပမာနွေရာသီသွားမယ်ဆိုရင်တော့မှတော်တော်ရာသီဥတုပူရဲအတွက်ကြောင့်နည်းနည်းလေးအမတို့ဟိုရွေးတာပေါ့နော်ဆောင်းနေဘက်ကိုပို့ပြီးရွေးပြတယ်ပေါ့အဲ့လိုမျိုးဟုတ်က
ဲ့
ပြီးတော့ပွဲတော်ကြီးကလည်းဒီစင်မှာမှအဲညားတာတွေ့ဘူးရဲ့
စိတ်ကအရန်ကိုဟိုလွတ်လပ်သွားတယ်လွတ်လပ်သွားတယ်အလုပ်တွေလည်းမပါဘူးလေဆိုတော့ပြောပြောရှင်းရှင်းရှိတယ်ပုံမှန်ဆိုနေ့စဉ်တစ်နှစ်ပတ်လုံးဒီအလုပ်ခွင်ထဲမှာပဲလုပ်နေကြိုင်နေရကြခေါင်းကဒီအလုပ်ထဲမှာပဲကိုယ်ခေါင်းကိုကိုယ်အုံနောက်ကိုအလုပ်ထဲမှာပဲတုံးရတာဟိုခီးထွက်တဲ့ခါမှာတငယ်ချင်းနေနဲ့ပြောမယ်ပါမယ်လေးလာလာနောက်နောက်ပြောင်းပြောင်းနေမယ်ဆိုတော့ကိုယ်ကအရန်ကိုစိတ်ကဟိုဗါလဲ relax ဖြစ်သွားတာပေါ့နော်ပြီးတော့အဲ့ခီးရပြန်လာပြီဆိုလဲကိုယ်ကဘာကြီးရလဲဆိုတော့စိတ်ကအရန်ကိုဟိုပေါ့ပါပါနဲ့ဟိုမှာလဲခဲ့ပါခဲ့လဲခဲ့တော့ဒီအလုပ်မှာလဲပို့ပြီးမှပြန်ပြီးအာရုံပို့ဆိုင်နိုင်တယ်ခီးရပြန်လာပြီဆိုပို့ပြီးအလုပ်လုပ်လို့ပူကောင်းတာပေါ့
နှစ်တစ်နှစ်ရဲ့နောက်ဆုံးလဖြစ်တဲ့ဒီဇင်ဘာလမှာဆိုရင်ခရစ်စမတ်ပွဲတော်တွေ Happy New Year နှစ်သစ်ကိုကြိုတဲ့ပွဲတော်တွေအပြင်ပျော်ပျော်ပါပါခီးသွားကြတဲ့သူတွေနဲ့တပျော်တပါရှိကြပါတယ်ဒါအပြင်တယောက်နဲ့တယောက်မေတ္တာတွေမျှဝေတတ်ကြတဲ့ခရစ်စမတ်ပွဲတော်ဟာဆိုရင်ခရစ်ယာန်ဘာသာဝင်တွေသာမကလူမျိုးစုံဘာသာစုံအတွက်ပျော်ရွှင်ကြည်နူးစရာပွဲတော်တစ်ခုဖြစ်လာနေပါတယ်ခင်ဗျာကျွန်တော်ထားပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်မနက်ဖြန်ကြာရာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ပုတ်ထုံးနေညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြမ်းရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုခုကြော့ကြော့သိန်းကပြောပြပေးပါအောင်ရှင
်အစ္စလာမ်အစိုးရရဲ့စစ်ဖွဲ့ကိုချိန်မုံတာမှာအမေရိကန်ကလူမျိုးရောင်ကိုအထောက်ကူပူရလာဘူးကြီးပဲကျနဲ့အမေရိကန်ကာဝေးဝန်ကြီး S ကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်ကြေညာမထားပဲသွားပါတယ် IS အစိုးရတွေကိုချိန်မုံရေးအကဲဖြတ်အဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်လက်တွေကိုရဖို့အတွက်ဝန်ကြီးကာတာဟာအီရတ်ကောင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေတာဖြစ်ပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေဆင်လို့ရေးမဖြစ်သေးပါဘူး။ IS အစွန်ရောက်တွေဟာအီရတ်နိုင်ငံတွင်းအရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသကိုကြကြပြန့်ပြန့်ထိန်းချုပ်ထားစေပါ။အီရတ်နိုင်ငံနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့ဇက်အနာအီရတ်နိုင်ငံတောင်ပိုင်းမှာအဖွဲ့လိုက်အမဲလိုက်နေကြတဲ့ကာတာနိုင်ငံသား26ယောက်ထဲမှနည်းကိုတနသမားတွေကပြန်ပြေးဆွဲသွားတယ်လို့အီရတ်ရဲတပ်ဖွဲ့ကပြောပါတယ်။တန်တမားတွေဟာဒါဇင်နဲ့ချီတဲ့ကားတွေနဲ့ရောက်လာပြီးအမဲလိုက်တမားတွေကိုသူတို့စခန်းချနေတဲ့နေရာကနေဒီကနေ့ပြန်ပြီးဆွဲသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။အမဲလိုက်တမားတွေအတွက်လုံခြုံရေးယူပေးနေတဲ့အီရတ်အရာရှိ2ဦးလည်းအဖမ်းခံရတယ်လို့ဆိုပါတယ်။ပင်လယ်ကွေ့နိုင်ငံတွေကချမ်းသာတဲ့အမဲလိုက်သူတွေဟာဒီလိုကြသည့်မြို့မှာအီရတ်တောင်ပိုင်းကအဲ့ဒီဒေသကိုသွားပြီးအမဲလိုက်လေးရှိပါတယ်။ကနေဒါခရီးယာဖုန်တော်ကြီးတပါးကိုမြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးကအလုကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။နိုင်ငံတော်ကိုစန့်ကျင်တဲ့ရာဇဝတ်မှုဆိုတဲ့ဆွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာပါဟျောင်ဆူလင်းဟာသူ့ခရီးယံဘုရားကျောင်းရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတည်ထောင်ထားတဲ့လူနာပြုစုဆောင်ရှောက်ရေးကေယာနဲ့မိဘမဲ့ကေယာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်နေတဲ့အချိန်အဖမ်းခံခဲ့ရတာပါအသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံတိုရွန်တိုမြို့က Light Korean Presbyterian ခရီးယံဘုရားကျောင်းရဲ့အကြီးအကဲဘုန်းတော်ကြီးဖြစ်ပါတယ်တော်တရုတ်ပြည်လယ်ထဲမှာတရုတ်နိုင်ငံကကျွန်းတူတွေကိုအပြင်းထန်တိစောက်နေတာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအပေါ်တရုတ်တို့ကပို့ပြီးတော့ပြောလာနေတဲ့ကိစ္စနိုင်ငံတကာကအာရုံစိုက်လာပါတယ်။အမေရိကန်ပြည်တော်စုပစိဖိတ်ရေတပ်ဖွဲ့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီသတင်းပတ်ထဲမှာပဲသတိပေးစကားပြောခဲ့ပါသေးတယ်။နိုင်ငံတကာဥပဒေနဲ့အညီအဲ့ဒီကျွန်းတူတွေနားမှာလှုပ်ရှားသွားလာနေတဲ့သင်္ဘောတွေနဲ့လေယာဉ်တွေကိုအလွန်ကျွန်းသတိပေးတာတွေရှိနေပြီးဒါဟာကုသရေးဝယ်ရေးနဲ့စီးရေးဆိုင်ရာပုံမှန်လုပ်ငန်းတွေကိုချင်းချောက်နေတယ်လို့ဗိုလ်ချုပ်ကြီး Swift ကပြောပါတယ်။အင်တာနက်ကိုစည်းကမ်းသမတ်ထိန်းချုပ်ရေးတက္ကပါလုံးပူပေါင်းဆောင်ရွက်ကြဖို့တရုတ်သမ္မတရှီကျင်းဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမ္ဘာကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူဆန်းမြို့မှာကျင်းပနေတဲ့ကမ္ဘာအင်တာနက်ညီလာခံမှာသမ္မတရှီကဒီကနေ့အဲ့ဒီလိုတောင်းဆိုတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နာကတော့ Jonathan Cummings ဖြစ်ပါတယ်။ View American အတိုင်းရမနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ခွဲထိလိုင်းတိုမီတာ24 kHz 10.33ညလိုင်းတိုမီတာ32 kHz 9.35နဲ့လိုင်းတိုမီတာ40 kHz 9.30ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.